Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ရဲ့2024ခုနှစ်မေလ31ရက်တောက်ချာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လင်းပေးမယ့်အတန်လွဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့58တို့ကနေဓာတ်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။တောက်ကြညရဲ့အစီအစဉ်မှုကကျမဆုမမ
။မင်္ဂလာညချမ်းပါရှင်။ပြီးရင်အပေါင်းကကင်းဝေးကြပါစေ။ကျမခင်ပြူထွေးပါ။စင်ကာပူနိုင်ငံမှာကျင်းပနေတဲ့ Shangri-La လုံခြုံရေးဆိုင်ရာဆွေးနွေးပွဲဘေးဘက်မှာဒီကနေ့အမေရိကန်နဲ့တရုတ်ကာကွယ်ရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးကြပါတယ်။နောက်ဒီ Shangri-La ဆွေးနွေးပွဲမှာလည်းမြန်မာအရေးနဲ့ပတ်သက်ပြီးတော့လည်းဒီတက်တမန်ရေးအရာချိတ်ဆက်ဆောင်ရွက်ဖို့ကိစ္စတွေကိုဒီဇိုင်းမမတ်လုပ်သွားဖို့ပြောဆိုဆွေးနွေးခဲ့ကြပါတယ်။နောက်မြန်မာနိုင်ငံရေးပြည်ပခါမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေအနေနဲ့အရက်သားပြည်သူတွေနဲ့အကူအညီပေးရေးဆောင်ရွက်နေကြတဲ့သူတွေကိုအကအကွယ်ပေးဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်တီကတိုက်တွန်းတောင်းဆိုလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုမဆုမုံနဲ့အတူပြောပြပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စကိုင်းတိုင်းကလေးဘက်မှာတော့စစ်ကောင်စီကရွာတွေဘက်ကိုလက်နက်ကြီးနဲ့ပစ်ခတ်လို့အရက်သား၄ဦးသေဆုံးပြီးတော့ကလေးငယ်တွေအပါအဝင်9ဦးဒဏ်ရာပြင်းထန်ရခဲ့ပါတယ
်။တော့လက်နက်ကြီးနဲ့အဲ့ဒီပိတ်ကူဝါနဲ့ထုတော့ဓာတ်တုံးကလူရဲအနားမှာရှုသွားကြတာပါ။ဆိုင်ထဲမှာကြည့်လိုက်တော့ဒဏ်ရာတွေတင်းတင်းဒဏ်ဒဏ်ရသွားကြတာပေါ့နော်။
ဒီသတင်းအပြည့်အစုံမကြာခင်မှာတင်ဆက်ပေးပါမယ်ရှင်။နောက်ပြီးတော့မြန်မာနိုင်ငံကလမ်းတံတားကြီးတွေကိုဂျွန်လတရက်နေ့ကနေစပြီးတော့လက်ရှိနှုံးထထက်ထက်ဝက်ချိုထက်တိုးပြီးတော့ကောက်ခံသွားဖို့ရှိနေပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နေထိုင်တဲ့တက္ကသိုလ်ရိပ်သားလန်းနေအိမ်ကိုနေအိမ်ကျန်းခင်းဆေးလျှော့ဖို့ဦးအောင်ဆန်းဦးရဲ့လျှောက်ထားချက်ကိုဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေကောက်ခတ်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမခင်ဖြူထွေးနဲ့ပြောပြပေးပါမယ်ရှင်။
အမေရိကန်နဲ့တရုတ်စစ်တဲ့အချင်းချင်းဆက်ဆံရေးကိုလာမယ့်လပိုင်းတွေအတွင်းမှာပြန်ဆမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကဒီကနေ့မှပဲပြောကြားလိုက်ပါတယ်။နှစ်နိုင်ငံလုံခြုံရေးဆိုင်ရာဆက်ဆံရေးပြန်လည်တည်ငြိမ်လာနေတဲ့အပေါ်မှာတရုတ်အစိုးရကလည်းအမွန့်တင်ပြောကြားပါတယ်။ Shangri-La လုံခြုံရေးဆိုင်ရာဆွေးနွေးပွဲအတွက်စင်ကာပူနိုင်ငံကိုရောက်နေကြတဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့တရုတ်ကာကွယ်ရေးဝန်ကြီးဒုံချွန်းတို့ဒီကနေ့ Shangri-La ဆွေးနွေးပွဲဘေးဘက်မှာတရားတွေ့ဆုံခဲ့ကြပြီးတဲ့နောက်နှစ်နိုင်ငံစစ်ဘက်ဆက်ဆံရေးပြန်ဆဖို့ပြောဆိုလာတာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်တပ်မှုကြီးတွေကြားတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုမှုကိုလာမယ့်လပိုင်းတွေအတွင်းပြန်ဆမယ်လို့ဝန်ကြီးအော်စတင်ရဲ့အပြောကိုပင်တယ်ဝန်ကထုတ်ပြန်ပါတယ်။နှစ်နိုင်ငံအကြားပြည်ပကဆိုင်ရာဆက်သွယ်ဆောင်ရွက်ရေးအဖွဲ့ရဲ့လုပ်ငန်းတွေဒီနှစ်ကုန်ပြန်လည်စတင်မဲ့အစီအစဉ်တွေကိုလည်းဝန်ကြီးအော်စတင်ကကြိုဆိုတဲ့အကြောင်းပင်တယ်ဝန်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမေရိကန်နဲ့တရုတ်ကာကွယ်ရေးဝန်ကြီးနှစ်ဦးအကြားနှစ်နိုင်ငံစစ်ဘက်ဆက်ဆံရေးနောက်ထိုင်ဝမ်အရေးနဲ့တောင်တရုတ်ပင်လယ်ကိစ္စယူကရိန်းစစ်ပွဲပါလက်စတိုင်းအစ္စရေးပြည်ပခါတွေနဲ့ပတ်သက်တဲ့အမြင်တွေကိုအပြန်အလှန်ဆွေးနွေးကြတယ်လို့တရုတ်ကာကွယ်ရေးဌာနပြောခွင့်ရဝူဂျင်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဒီလိုတွေ့ဆုံဆွေးနွေးမှုဟာလက်တွေ့ကျအပြုသဘောဆောင်ပြီးမဟာဗျူဟာအရထိရောက်တဲ့ဆွေးနွေးပွဲဖြစ်တယ်လို့သူကဖော်ပြပြောဆိုပါတယ်။အမေရိကန်နဲ့တရုတ်ကာကွယ်ရေးဝန်ကြီးနှစ်ဦးဟာ18လအတွင်းမှာပထမဆုံးအကြိမ်တွေ့ဆုံကြတာဖြစ်ပါတယ်။ကမ္ဘာတစ်ဝန်းကကာကွယ်ဆိုင်ရာတာဝန်ရှိသူတွေတက်ရောက်နေတဲ့ Shangri-La လုံခြုံရေးဆိုင်ရာဆွေးနွေးပွဲကျင်းပနေတဲ့ဟိုတယ်ကြီးထဲမှာပဲဝန်ကြီးနှစ်ဦးတနအီကျော်ကြားတီးခြားတွေ့ဆုံခဲ့ကြတာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံအရေးကိုတန်ခင်းတမန်ခင်းနီးလန်းနေနဲ့ချိတ်ဆက်ပြီးတော့လှုပ်ဖို့လိုအပ်ကြောင်းစင်ကာပူမှာကျင်းပနေတဲ့ Shangri-La ဆွေးနွေးပွဲမှာအလေးထားဆွေးနွေးခဲ့ကြပါတယ်။နိုင်ငံဆောင်ကကာကွယ်ရေးဆိုင်ရာအကြီးအကဲတွေတက်ရောက်တဲ့ Shangri-La Dialogue လို့ခေါ်တဲ့အာရှပစိဖိတ်ဒေသတွင်းလုံခြုံရေးညီလာခံရဲ့ပထမနေ့မှာပဲမြန်မာငြိမ်းချမ်းရေးအမြင်မတူမှုကြားကတန်တမန်အခွင့်အလမ်းဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးခဲ့ကြတာပါ။မြန်မာအရေးနိုင်ငံတကာကဘယ်လိုမျိုးချင်းကပ်သင့်ပါသလဲဆိုတာကိုဆွေးနွေးကြတဲ့အခါမှာတော့အင်ဒိုနီးရှားနိုင်ငံအာဆီယံဥက္ကဋ္ဌတာဝန်ယူခဲ့တဲ့ကလို့မြန်မာအရေးမှာအဓိကကျတဲ့အဖွဲ့အစည်းအားလုံးနဲ့ချိတ်ဆက်ဆွေးနွေးပြီးတော့နိုင်ငံတကာကလည်းအလိုက်တင်ချိတ်ဆက်ဒီဇိုင်းမမတ်ပြောဆိုလုပ်ကိုင်မှုလိုအပ်ပါတယ်လို့မြန်မာနိုင်ငံဆိုင်ရာအင်ဒိုနီးရှားအထူးကိုယ်စားလှယ်ရုံးအကြီးအကဲငူဝါဆာဂျာရာကပြောကြားခဲ့ပါတယ်။ဂျာကာတာမှာ2023နိုဝင်ဘာလတုန်းကကျင်းပခဲ့တဲ့အလွတ်သဘောကောက်တေးလ်ပါတီဆွေးနွေးပွဲမှာလည်းငြိမ်းချမ်းရေးသဘောထားအမျိုးမျိုးရှိတဲ့အဖွဲ့တွေကိုအင်ဒိုနီးရှားအနေနဲ့ချိတ်ဆက်ပေးနိုင်ခဲ့တယ်ဆိုတာကိုဥပမာပေးပြောခဲ့ပါတယ်။အဲ့ဒီတုန်းကဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG K3C လို့ခေါ်တဲ့ကရင်ကရင်နီကချင်ချင်းအဖွဲ့တွေနဲ့ PPCD လို့ခေါ်တဲ့ NCA အပြည့်ရလက်မှတ်ထိုးအဖွဲ့တွေကိုချိတ်ဆက်ပေးခဲ့တာကိုသူကဥပမာပေးခဲ့တာပါထိုင်းနိုင်ငံကဂျာဝင်ကူညီမှုမပါဘဲအာဆီယံအနေနဲ့မြန်မာအရေးအလုံးမဖြစ်သလိုတရုတ်ကိုလည်းချိတ်ဆက်ပြီးတော့စ조사နေတာမှာလူသားချင်းစာနာမှုအကူအညီပေးတာကနေစပြီးတော့လူသားချင်းစာနာမှုခိတ္တအပြည့်ရတာတွေအထူးကိုမျှော်လင့်တယ်လို့သူကဆက်ပြောပါတယ်ဒါပေမဲ့မြန်မာနိုင်ငံဆိုင်ရာဥရောပအထူးကိုယ်စားလှယ် Igor Drixman ကတော့လူသားချင်းစာနာမှုအကူအညီတစ်ခုတည်းနဲ့မရဘဲနဲ့စစ်ကောင်စီဘက်ကနေနိုင်ငံရေးအကျဉ်းသားတွေလွှတ်ပေးတာနဲ့ဒေသတချို့မှာစပြီးတော့စီရေးအရှိန်လျှော့တာအပြစ်ခတ်ရက်ဆိုင်တာတွေလုပ်ဖို့နိုင်ငံရေးဆန္ဒရှိတဲ့ပြသဖို့လိုအပ်တယ်လို့လည်းဆွေးနွေးခဲ့ပါတယ်ဗြိတိန်နိုင်ငံသားရဲ့ဌာနအင်ဒိုပစိဖိတ်ဒေတာဆိုင်ရာတန်အမတ်အမ်ရီတရေဗလန်ကလည်းတရုတ်ရဲ့မြမအရေးအရေးပါမှုအပါအဝင်မတူညီတဲ့ချင်းကပ်မှုတွေကိုပေါင်းစပ်လုပ်ကိုင်ပြီးတော့လမ်းစာဖွင့်မှုအတွက်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကိုဝိုင်းကူတင်ပါတယ်လို့တိုက်တွန်းခဲ့ပါတယ်ရှင်
။ဂါဇာကမ်းပြောင်ဒေတာတဝန်းပြစ်မှတ်တွေကိုဒီကနေ့မှလည်းအစ္စရေးကဆက်လက်တိုက်ခိုက်နေပြီးတော့တောင်ပိုင်းရာဖယ်မြို့ကိုလေကြောင်းကနေတိုက်ခိုက်တာရှိတယ်လို့မျက်မြင်တွေ့သူတွေကပြောပါရယ်ဂါဇာစစ်ပွဲ၈လနီးပါးကြာလာတဲ့အချိန်အခုနောက်ဆုံးတောင်ပိုင်းရာဖယ်မြို့ကိုအစ္စရေးကပြစ်မှတ်ထားတိုက်လာတာပါဂါဇာမြောက်ပိုင်းဂျဘာလီယာဒေသမှာအပြင်းထန်ထိုးစစ်စင်နာရီကိုတော့ရက်လိုက်ပြီလို့အစ္စရေးစစ်တပ်ကဒီကနေ့ပြောပါရယ်မြောက်ပိုင်းကစစ်ပွဲတွေကြောင့်တောင်ပိုင်းရာဖာမြို့ကိုထွက်ပြေးခိုလုံလာကြတဲ့အရက်သားပြည်သူတွေဘေးကင်းလုံခြုံမှုရှိစေဖို့အတွက်ရာဖာကိုမတိုက်ဖို့ကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝိုင်းကဝိုင်းဝန်းကန့်ကွက်နေတဲ့ကြားကပဲအစ္စရေးတပ်ဖွဲ့တွေကတော့မေလအစောပိုင်းကတည်းကရာဖာမြို့ကိုဝင်ရောက်တိုက်ခိုက်နေတာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်ကျုံကလည်းအစ္စရေးရဲ့တိုက်ခိုက်မှုကြောင့်စစ်ပီးဒုက္ခသည်တွေခိုလုံနေတဲ့စခန်းတစ်ခုထိမှန်မိလောင်ပြီးလူတွေဒါဇင်နဲ့ချီသေဆုံးခဲ့ရတဲ့အတွက်နိုင်ငံတကာကပြစ်တင်ရှုံချခဲ့ပါတယ်ဒီကနေ့တိုက်ခိုက်မှုမှာလည်းဂါဇာအလယ်ပိုင်းကနူစီရက်ဒုက္ခသည်စခန်းကိုထိမှန်ခဲ့တယ်လို့မျက်မြင်တွေကပြောပါတယ်တိကျနေရာနှစ်ခုမှာညလုံးပေါက်တိုက်ခိုက်ခံရတာဖြစ်ပြီးသေဆုံးသူ12ဦးရှိတဲ့အကြောင်း DIL ဘာလာမြို့ကစေယုံနဲ့နူစီရက်ဒုက္ခသည်စခန်းသတင်းရင်းမြစ်တွေကပြောပါတယ်ရာဖာဒေသကိုထိုးစစ်ဆင်တိုက်ခိုက်တာတွေဆက်လုပ်သွားမယ်လို့အစ္စရေးစစ်တပ်ကပြောဆိုထားပြီးတော့ရာဖာမြို့နယ်မှာ rocket drone တွေလက်နက်တွေနဲ့ဥမင်လှိုင်ကောင်းတွေကိုရှာဖွေတွေ့ရှိထားတယ်လို့လည်းပြောပါတယ်ရှင်
အမေရိကန်နဲ့ဗြိတိန်လေကြောင်းတိုက်ခိုက်မှုကြောင့်ရီမင်မာတော့16ဦးသေဆုံးပြီးတော့35ဦးဒဏ်ရာရခဲ့ပါတယ်လို့ဟူတီသတင်းဌာနကထုတ်ပြန်ပါတယ်။ရီမင်နိုင်ငံဟိုဒေဒါပြည်နယ်အယ်ဟော့ဂိယိုင်မှာရှိတဲ့ရေဒီယိုအသံလွှင့်အဆောက်အုံတစ်ခုနဲ့ပင်လယ်နီထဲမှာရှိတဲ့ရီမင်ရဲ့အဓိကစိတ်ကမ်းဖြစ်တဲ့ဆလဖ်ကိုအပြစ်မှတ်ထားပြီးတော့လေကြောင်းတိုက်ခိုက်ခဲ့တာလို့ဟူတီရဲ့အယ်မာစီယာရုပ်တံသတင်းဌာနကဒီကနေ့ထုတ်ပြန်ပါတယ်။ဒါပေမဲ့အမေရိကန်နဲ့ဗြိတိန်တို့ဘက်ကတော့ပင်လယ်နီထဲမှာရေချောင်းသွာလာမှုအနောက်ဆက်ထပ်ပေးနေတဲ့ဟူသီစစ်သွေးကြောအုပ်စုတွေကိုတားဆီးဖို့ပြစ်မှတ်ထားပြီးတော့အခုလိုမျိုးတိုက်ခိုက်ခဲ့တာလို့တုံ့ပြန်ထားပါတယ်။အမေရိကန်ရဲ့အလဲပိုင်းနယ်မြေစစ်ဌာနချုပ်ကလည်းအမေရိကန်နဲ့ဗြိတိန်တပ်ဖွဲ့တွေအနေနဲ့ရီမင်မှာရှိတဲ့ဟူသီထိန်းချုပ်နယ်မြေတွေကပြစ်မှတ်73ခုကိုထိအောင်ပြစ်နိုင်ခဲ့တယ်ဆိုတာကိုကြေညာချက်ထုတ်ပြန်ပါတယ်။ရီမင်မြို့တော်နဲ့လူနေအထူးထပ်ဆုံးနေရာတွေကိုထိန်းချုပ်ထားတဲ့ဟူသီစစ်သွေးကြောတွေအနေနဲ့အစ္စရေးဟာမတ်စစ်ပွဲမှာပါလက်စတိုင်းဘက်ကိုထောက်ခံပြဖို့အတွက်ပင်လယ်နီထဲကနိုင်ငံတကာသင်္ဘောကြီးတွေကိုပြီးခဲ့တဲ့နိုဝင်ဘာလကတည်းကစပြီးတော့တိုက်ခိုက်လာပြီးတဲ့နောက်မှာအခုလိုမျိုးပြန်တုံ့ပြန်ခံရတာဖြစ်ပါတယ်ရှင်
ဒီ UI American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ 32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ 51 kHz 5885တို့ပြင်စနေတနင်္ဂနွေနေ့မှာတော့လိုင်းလိုင်းမီတာ 190 kHz 1505နေပြီးထိုးလင့်ပေးနေပါတယ်ခင်ဗျာ
တောက်ကြညနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်မြန်မာနိုင်ငံရဲ့အချက်အတဲနဲ့ပြိပက္ခဟာဒေတာတွင်တည်ငြိမ်ရေးအပေါ်မှာနောက်ထပ်ချင်းချောက်မှုတွေဖြစ်မလာခင်နိုင်ငံတကာအနေနဲ့မြန်မာအရေးကိုဝိုင်းဝန်းကူညီဖြည့်ရှင်ပေးဖို့နဲ့မြန်မာပြိပက္ခမှာပါဝင်ပတ်သက်နေသူတွေအနေနဲ့အရက်သားတွေနဲ့အကူအညီပေးရေးဆောင်ရွက်နေကြတဲ့သူတွေကိုကာကွယ်ပေးဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်တီကဒီကနေ့ဒီကုလသမဂ္ဂလုံခြုံရေးကောင်စီမှာတိုက်တွန်းတောင်းဆိုသွားပါတယ
် To ensure the protection of civilians and of aid workers.to the countries neighboring Myanmar to allow safe access
ရတာရင်းနဲ့အကူအညီပေးရေးလုပ်သားတွေကိုအကာအကွယ်ပေးနိုင်အောင်အာမခံဖို့သက်ဆိုင်ရာအဖွဲ့အစည်းအားလုံးကိုတိတ်မကြခင်တုန်းကကျွန်တော်တောင်းဆိုခဲ့တယ်လို့ပါပဲအခုချက်ပြီးတော့တိုက်တွန်းတောင်းဆိုခြင်းပါတယ်မြန်မာအိန္ဒိယနိုင်ငံတွေကိုတော့အသက်လူထွက်ပြေးလာရတဲ့ဒုက္ခသည်တွေကိုဘေးကင်းရာမှာခိုလုံခွင့်ပေးဖို့တောင်းဆိုခြင်းပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့လည်းနိုင်ငံတကာရေးဆွေးနွေးမှုတွေမှာမြန်မာပြည်ထနာကိုဖြည့်ရှင်းနိုင်မဲ့နိုင်ငံရေးလုပ်ငန်းစဉ်တွေချမှတ်ဆောင်ရွက်နိုင်အောင်လှုပ်သွားဖို့ကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်တီကဒီနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့အစည်းအဝေးအတွင်းမနေ့တုန်းကတိုက်တွန်းပြောဆိုသွားတာဖြစ်ပါတယ်။က ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ကမ္ဘာတဝန်းဖြစ်ပျက်သမျှအကြောင်းအရာတွေကိုအာရုံစိုက်ကြည့်တဲ့ဆိုပေမဲ့လည်းမဖြေရှင်းနိုင်သေးတဲ့ပြဿနာတွေကိုဦးစားပေးအားထုတ်ကူညီဖြေရှင်းပေးဖို့လုံခြုံရေးကောင်စီကိုတိုက်တွန်းသွားတာပါမြန်မာနိုင်ငံအရေးကိစ္စအပြင်ဂါဇာပြည်ပခဆီးရီးယားဒုက္ခသည်အရေးနဲ့ကွန်ဂိုသမ္မတနိုင်ငံအခြေအတဲယူကရိန်းနဲ့ဆူဒန်အရေးကိစ္စတွေကိုလည်းမဟာမင်းကြီးဖိလစ်ပိုဂရန်တီကလုံခြုံရေးကောင်စီမှပြောဆိုသွားပါတယ်။ကမ္ဘာတဝန်းလက်နက်ကိုင်ပြည်ပခတွေကြားမှာတိုက်ခိုက်နေတဲ့အဖွဲ့အစည်းတွေကနိုင်ငံတကာဥပဒေတွေကိုလိုက်နာဖို့ပြက်ကွက်နေတဲ့အတွက်စစ်အကြမ်းဖက်မှုနဲ့နှိပ်စက်ညှဉ်းပန်းမှုတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရတဲ့ဒုက္ခသည်114သန်းထိရှိနေပြီလို့လည်းကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်တီကသတိပေးပြောဆိုသွားခဲ့ပါတယ်ရှင်။
ယူကရိန်းကိုစစ်ရေးအကူအညီပေးရေးနေတိုးအဖွဲ့ဝင်နိုင်ငံတွေခုခံကာကွယ်ရေးနဲ့အာရှပစ္စည်းပိတ်ဒေသနိုင်ငံတွေအပါအဝင်မဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးပိုးပြီးတော့မှခိုင်မာစေရေးကိစ္စတွေကိုနေတိုးစစ်ရေးအဖွဲ့နိုင်ငံသားရေးဝန်ကြီးတွေဆွေးနွေးနေကြပါတယ်။ဇူလိုင်လကျရင်ဝါရှင်တန်မှာကျင်းပမဲ့နေတိုးခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာနေတိုးနိုင်ငံသားရေးဝန်ကြီးတွေဟာချက်သမ္မတနိုင်ငံဖရက်မြို့တော်မှာဆွေးနွေးနေကြတာဖြစ်ပါတယ်။ယူကရိန်းအတွက်အကူအညီတွေကိုရေရှည်ပေးနိုင်မှုနဲ့ပိုးပြီးတော့မှပေးနိုင်မှုကိစ္စတွေကိုအဓိကထားဆွေးနွေးမယ်လို့နေတိုးအဖွဲ့အတွင်းမှုချုပ်ယွန်စတန်ဒန်ဘက်ကဆွေးနွေးပွဲမစခင်မှာပြောခဲ့ပါတယ်ဆွေးနွေးညှိနှိုင်းမှုတွေယူကရိန်းအတွက်လုံခြုံရေးဆိုင်ရာအထောက်ပံ့နဲ့သင်တန်းပေးမှုတွေကိုနေတိုးအနေနဲ့ပို့ပြီးတော့မှလုပ်ပေးတဲ့ဆိုတာကိုလည်းသူကအကြံပြုပါတယ်ယူကရိန်းအရှေ့ပိုင်းခါကစ်မြို့ပေါ်မှာရုရှားတို့ထိုးစစ်ဆင်တဲ့အချိန်မှာတော့အဲ့ဒီမြို့ကျမသွားအောင်လို့အမေရိကန်ကြီးတွေဘုံးစံတွေတုံးပြီးတော့ရုရှားနယ်နိမိတ်ထဲအထိယူကရိန်းကိုတိုက်ခိုက်တာကိုသမ္မတဂျိုးဘိုင်ဒန်ကြာသပတေးနေ့ကခွင့်ပြုခဲ့ပါတယ်နယ်သာလန်ဖင်လန်ပိုလန်ဂျာမနီစတဲ့နေတိုးအဖွဲ့ဝင်နိုင်ငံတွေကလည်းသူတို့လက်နက်တွေကိုအလားတူတုံးတာကိုခွင့်ပြုခဲ့ကြပါတယ်ရှင်
။ရာဇဝတ်မှုစွဲချက်34ခုလုံးမှာအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်တဲ့အပေါ်မှာသမ္မတဟောင်းဒေါ်နယ်ထရမ့်ကငင်းပယ်လိုက်ပါတယ်။2016ရွေးကောက်ပွဲမတိုင်ခင်သူနဲ့ဆက်ဆံခဲ့တဲ့လိန်ဖြော်ပြရေးတရုတ်ဆောင်အတွက်နှုတ်ပိတ်ခပေးခဲ့တာကိုစီးပွားရေးလုပ်ငန်းသုံးငွေကြေးအဖြစ်မှတ်တမ်းတွေလိန်လည်ခဲ့တာအပါအဝင်ရာဇဝတ်မှုဆွဲချက်34ခုလုံးအတွက်အပြစ်ရှိတဲ့အကြောင်းနယူးယောက်မြို့တရားရုံးမှာဂျူရီလူကြီးတွေကမနေ့ကြာတာနေ့ကဆုံးဖြတ်ခဲ့ကြတာပါ။သမ္မတဟောင်းဒေါ်နယ်ထရမ့်ကတော့သူ့အပေါ်နိုင်ငံရေးအရာတမင်အကွက်ဆင်ပြီးတရားစီရင်တာလို့ပြောပါတယ်
။ This was a disgrace.This was a rigged trial by a conflicted judge who was corrupt.
ဒါဟာတိတ်ကိုအကြီးတန်းနဲ့လုပ်ရပါအကွက်စင်တရားစွဲဆိုတာဖြစ်ပြီးအကျင့်ပြက်လက်စားပြီးအကျိုးစီးပွားဝီရောတိဖြစ်တဲ့တရားသူကြီးရဲ့လက်ကွက်အကွက်စင်နဲ့စင်ချက်ပါတိတ်ကိုအကြီးတန်းပါတယ်လို့သမ္မတဟောင်းဒေါ်နယ်ထရမ့်ကမနေ့ကနယူးယောက်တရားရုံးမှာပြောသွားတာပါ။လာမယ့်နှွေမှာရွေးကောက်ပွဲကြရင် Republican Party ဘက်ကသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြန်ရမယ့်သူဖြစ်နိုင်ခြင်းများနေတဲ့ထရမ့်အပေါ်မှာရာဇဝတ်မှုနဲ့အပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ပေးမယ်လို့ American ဖွဲ့စည်းအုပ်ချုပ်ပုံမှာတော့ရာဇဝတ်မှုနဲ့အပြစ်ရှိသူတွေကိုရွေးကောက်ပွဲဝင်ခွင့်ပိတ်ပင်မထားသလိုသမ္မတဖြစ်ခွင့်မရှိဘူးဆိုပြီးတားမြစ်ပိတ်ပင်ထားတာလည်းမရှိပါဘူး။အမေရိကန်သမိုင်းမှာတော့သမ္မတဟောင်းတရားကိုရာဇဝတ်မှုနဲ့အပြစ်ရှိတဲ့အကြောင်းသမိုင်းမှာပထမဆုံးအမိန့်ချတာဖြစ်ပါတယ်။တရားဥပဒေအထက်မှာဘယ်သူမှမရှိဘူးဆိုတာနယူးယောက်မှာမြင်တွေ့ခဲ့ရပြီလို့ Democratic Party ကနေရွေးကောက်ပွဲပြန်ဝင်မဲ့သမ္မတဂျိုးဘိုင်ဒန်ရဲ့ရွေးကောက်ပွဲစီရင်ရေးအဖွဲ့ကကြေညာချက်ထုတ်ပါတယ်။သမ္မတဟောင်းထရမ့်အတွက်ပြစ်ဒဏ်တွေကိုတော့ဇူလိုင်လ17ရက်နေ့မှာအမိန့်ချမှာဖြစ်ပါတယ်ရှင်။
တောင်အာဖရိကနိုင်ငံရဲ့ရွေးကောက်ပွဲမှာလက်ရှိအာဏာရအာဖရိကန်အမျိုးသားကွန်ကရက်ပါတီ ANC ပါတီကမဲအများစုမရတဲ့အတွက်ညွန်မောင်းအစိုးရဖွဲ့ရမယ့်အလားအလာများနေပါတယ်။မဲရလက်61.2%ရာခိုင်နှုန်းရေတွက်ပြီးတဲ့အချိန်မှာတော့ ANC ပါတီက41.9%ရာခိုင်နှုန်းအနိုင်ရထားပါတယ်။ဘဲပါတီတွေညွန်မိုင်းဖွဲ့မလဲဆိုတာကိုတော့နိုင်ငံရေးပါတီတွေကြားမှာဆွေးနွေးပြောနေကြဆဲဖြစ်ပါတယ်ရှင်တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။စကိုင်းတိုင်းကလေးဒေသမှာတော့အခုရက်ပိုင်းအတွင်းစစ်ကောင်စီကကြေးရွာတွေဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေပါတယ်။ဒီလိုပစ်ခတ်မှုအတွင်းမှာအရက်သား၄ဦးသေဆုံးပြီးတော့ကလေးငယ်တွေအပါအဝင်9ဦးဒဏ်ရာရခဲ့ပါတယ်။အရေးပေါ်ကုသမှုဆေးဝါးမလုံလောက်မှုတွေနဲ့ကြုံတွေ့နေရတဲ့အခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းကတင်ပြပေးထားပါတယ်။
ဒီလမေ29ရက်နေ့ကစကိုင်းတိုင်းကလေးမြို့နယ်တင်သားကျေးရွာကိုစစ်ကောင်စီတပ်ဆွဲထားတဲ့ကျန်းသာကျေးရွာကနေ81မမလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံ12ဦးအပြင်းအထန်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။၃မိုင်လောက်သာဝေးတဲ့အကွာအဝေးကနေပစ်ခတ်မှုအတွင်း4ဦးသေဆုံးပြီးကျန်း9ဦးကလည်းဒဏ်ရာပြင်းထန်တယ်လို့ကူညီကယ်ဆယ်ရေးလုပ်နေတဲ့ဒေသခံတဦးက VOA ကိုပြောပါတယ်
။ကျွန်တော်လက်နက်ကြီးနဲ့အဲ့ဒီ81နဲ့ထူတော့ตัวอะไรมาดูว่าไอ้นี่ดาวตรงตัวอ่ะหลูเนี่ยอันนั้นมาสู่ตัวญาติอ่ะบาเลยไอ้นี่ฉิงอ่ะไอ้นี่มาคือแล้วดันยาดิติ๊มๆดันๆอยากซ้อจ๋าเหรอวะเนาะอยากซ้อတော့ကျွန်တော်တို့လဲပါဒီไตรจาဖွဲ့ပြီးတော့အင်းသားတွေအကုန်ရှိပြီးမှရှင်ရှင်းကန်းနေပို့ပြီးတော့ရှင်ရှင်းကန်းရောက်တော့ ဟိုတချို့တွေးလွန်တာရောတချို့ဒီပြင်ထန်တဲ့ဒဏ်ရတာရောနဲ့ပြီးသွားတာက၃လောက်ပြားဒီနေပဲ၃လောက်ပြန်တိုက်ခဲ့တော့တော့စိတ်ဝမ်းနေပြင်ညာကဟိုယောက်ျားတစ်ယောက်မိန်းကလေး၂ယောက်ပေါ့လေနော်အဲ့ဒါကတော့ခါတယ်
အညာဒေသမှာပြန်တိုက်လာခဲ့တယ်လို့ပြောတာကအလောင်းကိုပြန်ယူလာတယ်လို့ပြောတာဖြစ်ပါတယ်။ဒဏ်ရာပြင်းပြင်းထန်ထန်ရတဲ့သူတွေကိုနေရာအစစ်အစင်လွှဲပြောင်းပြီးဆေးကုသပေးနေတယ်လို့လည်းသူကပြောပါတယ်
။လက်တီ၆လောက်ပြီးစတီးယူနေထဲရတယ်လက်တီပြီးတော့ရင်အောင်ရင်အောင်ရင်ငယ်ပြီးတော့လက်အဖြားပိုင်းလေးတွေကိုပြတ်သွားတာဒီဒီဒီတင်ပါအပိုင်ပေါင်ခန္ဓာကိုပေါင်အပိုင်ကိုလीနော်တော်တော်ဆိုးပါတယ်ကဆံမအဲ့ဒါအတော့လीနော်တစ်ချက်ချင်းနဲ့လူဆက်တယောက်လောက်ကိုထိသွားတာပေါ့လीနော်အဲ့ကလေးလေးကနှစ်နှစ်ခွဲတယောက်ဒါကြီးမှ9နှစ်တယောက်ပ
ြကလေးမျိုးတင်သားကြေးဝါဟာအင်ဂျီ1500ရှိတဲ့ကြေးဝါကြီးဖြစ်ပြီးအာနာသိမ့်ပြီးနောက်ပိုင်းမှာစစ်ကောင်စီတပ်တွေရဲ့နည်းမြေရှင်းလင်းစစ်ကြောင်းတွေအခြေဆိုင်စကန်တွေကနေမကြာခဏလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်ရွာသူရွာသားတွေဟာဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေကြရပါတယ်။သူတို့ကောက်ယူထားတဲ့စင်းတွေအရ၃နှစ်အတွင်းစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်တင်သားတရွာထဲမှာတင်ဒေသခံအနည်းဆုံး10ဦးသေဆုံးခဲ့ပြီး50ကျော်ဒဏ်ရာရှိခဲ့တယ်လို့ကုညီကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ
်။60မမအဲ့ဒါ70မမ120မမတွေကကျွန်တော်ရောအများအားထူတယ်ကျွန်တော်အခုအဲ့ဒီသူတို့ထူလို့တည်တဲ့ဟာကအခုတစ်ခါက4ယောက်နေတဲ့ဘက်က1ယောက်5ယောက်ပုံစစ်စုပေါင်းကျွန်တော်တော်လန်ကာလကလေးကထူလာခဲ့တာကျွန်တော်တို့တင်သားပြရတဲ့ကို6ယောက်6ယောက်ကြော်သွားပြီးတည်တာကဒါရရတယ်လို့အလုံးပေါင်း50လောက်ရှိသွားပြီ
ပြည်သူကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတဲ့စစ်ကောင်စီတပ်တွေဟာနည်းမြေရှင်းလင်းရေးဆိုပြီးစစ်ကြောင်းထိုးတာလက်နက်ကြီးတွေနဲ့ကြေးဝါတွေကိုရန်တန်ပစ်ခတ်တာလေချောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်စကိုင်းတိုင်းဒေသတော်တော်များများကအယက်သားပြည်သူတွေဟာစစ်ဘေးဒဏ်အလူလဲခံနေရကြောင်းလူအခွင့်ရေးအစီရင်ခံစာတွေမှာဖော်ပြထားပါတယ်စစ်ကောင်စီဘက်ကတော့အဲ့ဒီဒေသတွေမှာသူတို့အခေါ်အကြမ်းဖက် PDF တွေရှိနေလို့နည်းမြေရှင်းလင်းရတာဖြစ်တယ်လို့တုံ့ပြန်ထားပါတယ်ခင်ဗျာ
ဒါကတော့စကိုင်းတိုင်းကလေးမြို့နယ်မှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တဲ့အတွက်ပြည်သူ၄ဦးသေဆုံးပြီးတော့ကလေးငယ်တွေပါဝင်9ဦးဒဏ်ရာရခဲ့တဲ့သတင်းကိုခင်မောင်စိုးမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့လန်ဒရာဂျေတချို့ဒီလာဂျီွန်လာတရက်ကနေစပြီးလက်ရှိနှုံထထက်ထတ်တိုးကောက်ခံတော့မဲ့သတင်းကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံကလန်ဂျေတရာဂျေတွေကိုဂျွန်လာတရက်နေ့ကနေစပြီးတော့လန်နဲ့တရာဖြတ်တန်းကားတွေကိုလက်ရှိနှုံထထက်ထတ်ဝက်တိုးပြီးတော့ကောက်ခံသွားဖို့ရှိပါတယ်လို့ကုန်စီပို့ဆောင်ရေးလုပ်ငန်းရှင်တွေက VOA ကိုအတည်ပြုပြောကြားပါတယ်ဒီလိုမျိုးလမ်းတရာဖြတ်ခဈေးနှုန်းတွေမြင့်တင်တဲ့အထက်မှာကုန်တင်ကားတွေပါဝင်ပါတယ်ခရီးသည်တင်ဘတ်စ်ကားတွေနဲ့ကိုပိုင်ကားတွေပါအကျုံးဝင်မဲ့အခြေအနေဖြစ်ပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငင်းချန်းကတင်ပြပေးထားပါတယ
်ရန်ကုန်ကနေမန္တလေးတောင်ကြီးသွားတဲ့လမ်းတွေမှာလမ်းနဲ့တရာဖြတ်တန်းကားတွေကိုဇွန်လ၁ရက်နေ့ကစပြီးတိုးကောက်မယ်လို့အဝေးပြေးလုပ်ငန်းတွေကိုအတည်ပြုထားပါတယ်။ဘလောက်တိုးကောက်မယ်ဆိုတာသက်ဆိုင်ရာကုမ္ပဏီတွေဘက်ကအတိအကျကြေညာထားတာမရှိပဲလက်ရှိနှုန်းထက်ထပ်ဝက်တိုးကောက်ဖို့ရှိတယ်လို့အကြောင်းကြားထားတဲ့အကြောင်းအဝေးပြေးကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်များအသင်းရဲ့တာဝန်ရှိသူတို့က VOA ကိုပြောပါတယ
်။အဓိကရန်ကုန်မန္တလေးရန်ကုန်တောင်ကြီးလမ်းပေါ့နော်။အဲ့လိုဆီကတောင်ကြီးမန္တလေးပေါ့နော်။အဲ့လိုအဲ့တန်းတော့ပဲဆက်ပါဈေးနှုန်းကအရင်တုန်းကတောက်တယ်ဟာ150တောင်အဲ့လို150တောင်တော့တော့တယ်ဒီတက်ကြည့်တော့ဒီလိုတော့အမရင်တောင်းဆယ်ခုနက9000ကျော်မှာတော့ရှိတာပေါ့ကနော်ဟိုသားကြီးကိုတမန်300တောက်တယ်ရှိတယ်အမြာတောက်တာရှိတယ်ဒါမျိုးရှိမှာပေါ့ဗျာဥမာတကွာဟို20ဘင်းကားဆို300ပေါ့ဗျာဥမာ20ဘင်းကားဆို150ဥမာ100ဘင်းကားဆို200အဲ့ဒါကိုဆိုတာအရင်1000ကျော်တဲ့ကာတာတကွာ300ကျော်မှာပေါ့ဗျာအဲ့ဒါမျိုး1000တော့လည်းကျားပါတယ
်ကန်ထရိုက်အငှားစာချုပ် BOT စနစ်နဲ့လုတ်ကင်နေတဲ့လမ်းနဲ့တရာအသုံးပြုကတိုးမြင့်ကောက်ခံတာဟာအစိုးရနဲ့စာချုပ်ချုပ်ထားတဲ့ကုမ္ပဏီတွေရဲ့လုပ်ပိုင်ခွင့်အရာဖြစ်တယ်လို့စောက်လုပ်ရေးဌာနရဲ့အမြဲတမ်းအတွင်းဝင်က VOA ကိုပြောပါတယ
်။တကယ်လို့နေတော့မဖြစ်နိုင်ဘူး။မဟုတ်တော့ဘူး။ကျွန်တော်သိတော့တော့ပြီနော်။သွားကြည့်လမ်းလိုက်ဖြစ်ချင်တယ်ဖြစ်နေတယ်။ဟို BOT စာချုပ်ရသွားနေတဲ့ခံစားရရှိတယ်။ကျွန်တော်တို့ကဒီလိုတစ်ခုဟိုလိုအပ်ချက်အတွက်ကြောင့်ဟိုတိုးမြင့်ကောက်ခံတယ်ဆိုမျိုးမဟုတ်ဘူး။သွားလို့စာချုပ်ရပဲသွားတာပါ။ဟို BOT လမ်းဆိုရင် BOT လမ်းအားလုံးလည်းဟုတ်ချင်ပါလေဟုတ်မယ်။မိုင်းဆောင်ချီရဲ့တွေ့ရတယ်ကျွန်တော်တို့ကအဲ့ဒါပဲဟာဘလို့ဆိုတော့ကျွန်တော်တို့ဒီလိုမျိုးကျွန်တော်တို့ကအကြည့်ချက်ကိုခတ်ပ
ါဇွန်လတရက်နေ့မှာတိုးပြီးကောက်ယူမဲ့ကုမ္ပဏီတွေဟာလမ်းအကျယ်ကိုစာချုပ်ပါအချက်တွေအတိုင်း48ပေပြည့်အောင်စောက်လုပ်ထားတဲ့ကုမ္ပဏီတွေဖြစ်ပါတယ်အခုလိုစောက်လုပ်ရေးကုမ္ပဏီတွေဘက်ကလမ်းတရာကြီးတိုးမြင့်ကောက်ယူရတဲ့အကြောင်းတွေထဲမှာစောက်လုပ်ရေးကုန်ကျစရိတ်နဲ့လ လောအားကားတွေဈေးတက်လာလို့ဖြစ်နိုင်ကြောင်းအဝေးပြေးကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးကြည်သိန်းကသုံးသပ်ပါတယ် BOT နှိရှေအငှားစနစ်နဲ့ contract ယူထားတဲ့လန်ဒရာဆောက်လုပ်ရေးလုပ်ငန်းတွေကတော့ဇွန်လ၁ရက်နေ့ကနေတိုးပြီးကောက်မယ်ဆိုတာကိုသူတို့ရဲ့ငွေကောက်ခံဂိတ်တွေမှာကြေညာထားပေမဲ့နှုံထားအတိအကျတော့ဖော်ပြမထားဘူးလို့အဝေးပြေးကုန်တင်ရေမောင်းများအဖွဲ့ရဲ့တာဝန်ခံတဦးက VOE ကိုပြောပါတယ
် BOT ပေးထားတဲ့လမ်းမိုင်းတွေပဲတိုးမှာပါတရက်နေ့ဥက္ကဋ္ဌဒီမနီမီနာဝါရီအကုန်လုံးပေါ့ဒီကဲတူကောက်လိုက်တယ်ဆိုရင်တော့တတိယညတော့အခုဘယ်လိုပြောမလဲကုန်တယ်တွေကတော့ကုန်ပြီးနှုန်းဆက်ပြီးပုံမှာပဲအခုဒီကားတကယ်တမ်းကျတော့ကားကတက်ရင်မတက်ရင်ဆိုတာလေကျွန်တော်တို့ကကြည့်အောင်တစ်ခါတလေလမ်းပိတ်ဆုံးနေတယ်ဆိုရင်ခြေထဲမှာတောင်မှကားကကတက်ချင်မှတက်တာလေဒီမှာရန်ကုန်မန္တလေးလမ်းပဲပွင့်နေဟိုဆိုရင်လည်းရန်ကုန်မန္တလေးလမ်းကိုပဲရှိရကားတွေအကုန်လုံးဟိုစုပြုံပြီးဆွဲနေကြတာဆိုတော့ဆိုရင်တော့ဟိုတန်တာကတားရထုတ်မတက်ဘူး
လက်တလောမန္တလေးအထက်ပိုင်းလမ်းတွေမှာရှိတဲ့ဂိတ်တွေမှာကုန်တင်တွဲကားတစ်စီးကိုတထောင်ကျပ်ဝန်းကျင်ကောက်ခံပါတယ်။မန္တလေးနဲ့ရန်ကုန်ကြားမှာရှိတဲ့ဂိတ်တွေကတော့တွဲကားတစ်စီးကို2000ကျပ်စီကောက်ခံနေတာဖြစ်ပါတယ်ခင်ဗျာ
။ဒါကတော့မြန်မာနိုင်ငံကလမ်းကြီးတံတားကြီးတွေဂျွန်လ၁ရက်နေ့ကနေစပြီးတော့လမ်းတံတားဖြတ်တန်းကားတွေလက်ရှိနှုံထထက်ထက်ဝက်တိုးပြီးတော့ပို့ပြီးတော့ကောက်ခံသွားဖို့ရှိတဲ့အကြောင်းသတင်းကိုငင်းချန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒေါန်ဆန်းစုကြည်နေတဲ့နေအိမ်ကြမ်းခင်းဆေးလျှော့ဖို့နဲ့ဝဲတဲ့သူတွေကိုအိမ်ထဲကိုလိုက်ပြခွင့်ဦးအောင်ဆန်းဦးရဲ့တင်သွင်းချက်ကိုဒေါန်ဆန်းစုကြည်ရဲ့ရှေ့နေတဲ့ဘက်ကအကန့်ကွက်တဲ့သတင်းကိုတင်ပြပေးကြပါတယ်။နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နေထိုင်တဲ့တက္ကသိုလ်ရိပ်သာလန်းနေအိမ်ကိုကြမ်းခင်းဆေးလျှော့ပြီးတော့လေလံတင်ရောင်းချဖို့အကိုဦးအောင်ဆန်းဦးကတင်သွင်းပါတယ်။အဲ့ဒီအဆိုကိုဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေကဒီကနေ့တရားရုံးမှာကန့်ကွက်လိုက်ပါတယ်။ဒီကိစ္စအတွက်လာမယ့်ဇွန်လ12ရက်နေ့ကျရင်နှစ်ဖက်ရှေ့နေတွေတရားရုံးမှာအပြန်အလှန်ရှောက်လဲချက်ပေးကြရမှာဖြစ်ပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မတ်စုမြတ်မွန်ကတင်ပြပေးထားပါတယ်။
အမှတ်54တက္ကသိုလ်ရိပ်သာလန်းနေအိမ်ကိုအရင်ကျန်းခင်းဈေးထက်လျှော့ပြီးတော့ရောင်းဖို့အကိုဖြစ်သူဦးအောင်ဆန်းဦးကမေလ23ရက်နေ့တုန်းကတရားရုံးကိုရှောက်ထားခဲ့တာပါခဏဦးလေလံဈေးဖြစ်တဲ့ကျပ်ငွေ315ဘီလီယံကိုကျပ်ငွေဘီလီယံ30လျှော့ပြီးတော့မှကျပ်ငွေ285ဘီလီယံနဲ့ရောင်းချနိုင်ဖို့ရှောက်ထားခဲ့တာဖြစ်ပါတယ်ဒါကိုဒေါအောင်ဆန်းစုကြည်ရှေ့နေတွေဘက်ကကန့်ကွက်ခဲ့ကြတာပါဒါရမကဦးအောင်ဆန်းဦးကဝဲသူကိုနေအိမ်တဲအထိလိုက်ပြခွင့်တောင်းခံထားမှုကိုလည်းဒေါန်ဆန်းစုကြည်ရှင်းနေတွေဘက်ကလက်မခံနိုင်ကြောင်းတရားရုံးကိုတင်ပြခဲ့တယ်လို့တရားရုံးနဲ့နှီးဆက်သူတယောက်က VOA ကိုပြောပြပါရယ်ကန့်ကွက်မှုနဲ့ပတ်သက်လို့တရားရုံးကလာမယ့်ဇွန်လ12ရက်နေ့ကြလို့ရှိရင်နှစ်ဖက်လျှောက်လဲချက်ပေးဖို့ဆုံးဖြတ်ခဲ့တယ်လို့လည်းသိရပါရယ်ကာယကံရှင်ဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်မရသေးတာဒေါန်ဆန်းစုကြည်မသိပဲလေလံဆွဲခွင့်ပေးတာကဥပဒေအရမညီညွတ်ဘူးဆိုပြီးတော့ဒေါန်ဆန်းစုကြည်ရဲ့ရှင်းနေတွေဘက်ကတရားရုံးမှာကန့်ကွက်ထားတာဖြစ်ပါရယ်ဒေါအောင်ဆန်းစုကြည်ဟာဒီအိမ်ကိုပြတဲ့အနေနဲ့ထားဖို့သဘောထားရှိတဲ့အကြောင်းတားဖြစ်သူ Cam Harris က VOA နဲ့မေးမြန်းခန်းမှာပြောကြားထားပါတယ်။လက်ရှိဒေါအောင်ဆန်းစုကြည်မိသားစုပိုင်းအိမ်ကိုစစ်ကောင်စီကတရားရုံးမှာလေလံတင်ပြီးရောင်းချခွင့်ပြုထားတဲ့အပေါ်မှာဥပဒေပညာရှင်တယောက်ကတော့အခုလိုတုံ့တက်ပြပါရတယ်။အိမ်ကပြည
့်မဲ့လူရှိပါမလားဆိုတာကကြတော့တမန်အားဖြင့်ဆိုရင်တော့စစ်ကောင်စီနိုင်ငံပေါ့။တို့တို့ဒါကဟိုတမိုင်းဝင်အိမ်နဲ့ဖြစ်တယ်။နိုင်ငံခေါင်းဆောင်ကြီးတို့အစီအစဉ်နေထိုင်တဲ့အိမ်လည်းဖြစ်တဲ့အတွက်သမိုင်းတန်ဖိုးအင်တန်ကြီးတော့ဒီမှာဆွဲဖို့ကတော့အလားအလာအတော်နည်းပါလိမ့်မယ်ဒီအိမ်ရဲ့နောက်ကလက်ရှိရှိနေတဲ့ဟောအောင်သန်းစုကြည်ရဲ့နိုင်ငံရေးဩဇာပေါ့အင်တန်နိုင်ငံရေးဩဇာကြီးတဲ့အခါကျတော့သမိုင်းမှာဒါကြီးကိုတည့်ခံမဖြစ်ချင်ဘူးပေါ့ကွယ်ဒီနေရာကြီးထဲမှာဝင်ပြီးတော့လက်ဝင်မချိုချင်ကြဘူးအဓိကပြဿနာအဲ့ဒါပါပဲဒါနိုင်ငံရေးဩဇာအင်တန်ကြီးတဲ့ပုံပုံဖြစ်နေတဲ့အတွက်ဒါရှောင်နေကြတဲ့တဘောလို့ကျားတို့တို့ကြားမင်းမြင်ပါ
တယ်တက္ကသိုလ်ဤသာလန်းအိမ်ကိုလေလံတင်ရောင်းချပြီးတော့ဒေါန်ဆန်းစုကြည်နဲ့အကိုဖြစ်သူဦးအောင်ဆန်းဦးတို့ခွဲဝေယူဖို့အတွက်တရားရုံးကဒီနှစ်ဇန်နဝါရီလထဲမှာဆုံးဖြတ်ချက်ချခဲ့တာပါပြီးခဲ့တဲ့မတ်လ20ရက်နေ့တုန်းကအကျငွေ315ဘီလီယံနဲ့လေလံတင်ရောင်းခဲ့ပေမဲ့ဝယ်မဲ့သူမရှိခဲ့ပါဘူးဒါကြောင့်ဦးအောင်ဆန်းဦးဘက်ကကျန်းခင်းဆေးကိုရှော့ပေးဖို့အတွက်တရားရုံးမှာရှောက်ထားခဲ့တာဖြစ်ပါတယ်လေလံသဘောတရားအရအခုသတ်မှတ်လိုက်တဲ့ဈေးတဲ့အပေါ်မှာလဲဒေါန်ဆန်းစုကြည်ဘက်ကကန့်ကွက်မယ်ဆိုရင်အစင့်စင့်တရားရုံးတင်ကန့်ကွက်နိုင်ပါသေးတယ်။2000ခုနှစ်မှာဒေါန်ဆန်းစုကြည်ရဲ့အကိုဦးအောင်ဆန်းဦးကနေအိမ်ကိုအမွေခွဲယူလိုကြောင်းတရားရုံးမှာရှောက်ထားခဲ့ပါတယ်။2006ခုနှစ်မှာတော့ဒီအိမ်ကိုဒေါန်ဆန်းစုကြည်နဲ့ဦးအောင်ဆန်းဦးတို့နှစ်ယောက်ခွဲဝေယူဖို့အမိန့်ချထားတာကိုဦးအောင်ဆန်းဦးကအိမ်မကြီးကိုဒေါန်ဆန်းစုကြည်ကရပြီးတော့သူကပျော်ပြက်နေတဲ့အိမ်အသေးလေးသာရသို့မကြေမနက်ဖြစ်ခဲ့တဲ့အတွက်ဒီအိမ်ကိုလေလံတင်အမွေခွဲဖို့တရားရုံးအစစ်အစစ်မှာထပ်မံတရားစွဲလျှောက်ထားခဲ့တာပါဒီလိုတရားစွဲလျှောက်ထားခဲ့တာကိုတရားရုံးအစစ်အစစ်ကလက်မခံပယ်ချခဲ့တယ်လို့အယူခံတင်တာကိုလည်း2018ခုနှစ်မှာ နေပြည်တော်ပြည်ထောင်စုတရားလွှတ်တော်တရားသူကြီးကိုဦးပါစုံကြီးခုံရုံးကပယ်ချခဲ့ပြီးဖြစ်ပါတယ်ဒါပေမဲ့2021ခုနှစ်ဖေဖော်ဝါရီလမှအာဏာသိမ်းခဲ့တဲ့စစ်ကောင်စီလက်ထက်မှာတော့ဒေါအောင်ဆန်းစုကြည်အထူးရှောက်လွှာကိုပြည်ထောင်စုတရားလွှတ်တော်ကပြန်လည်လက်ခံပြီးတော့မူလဆုံးဖြတ်ချက်အမိန့်ကိုပြင်ဆင်ပြီးအခုလိုလေလံဆွဲကမောင်နှမနှစ်ဦးကြားမှခွဲဝေယူဖို့အတွက်အမိန့်ချမှတ်ခဲ့တာဖြစ်ပါတယ်ရှင်
ဒါကတော့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နေထိုင်တဲ့တက္ကသိုလ်ရိပ်သာလန်နေအိမ်ကိုကြမ်းခင်းဆီလျှော့ဖို့နဲ့ဝယ်တဲ့သူကိုနေအိမ်ထဲကိုလိုက်ပြခွင့်ဥအောင်ဆန်းဦးရဲ့ရှောက်ထားချက်ကိုဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေကကန့်ကွက်တဲ့သတင်းကိုမဆုမျက်မွန်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်အမေရိကန်ရဲ့သမ္မတလောင်းနှစ်ယောက်စလုံးကသူတို့ဟာဘာသာရေးအကန့်ဆိုင်ဆုံးဖြစ်ပါတယ်လို့ပြောပါတယ်ဘာသာရေးယုံကြည်မှုနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်သမ္မတဟောင်းဒေါ်နယ်ထရန့်တို့ရဲ့ယုံကြည်ကိုးကွယ်ရာတွေအကြောင်းကိုကာရိုလန်ပရာစတီသတင်းပေးပို့ထားတာကိုအခြေခံပြီးကိုငိမ့်ချန်ကတင်ပြပေးထားပါတယ
်တချို့တွေအတွက်ဒေါ်နယ်ထရန့်ရဲ့မဲဆွယ်ပွဲတွေဟာဖျားချောင်းတက်တာနဲ့တူပါတယ
် My faith in Jesus
တခင်ယေရှုပေါ်ကျွန်တော်ရဲ့ယုံကြည်မှုကအလွန်အရေးကြီးပါတယ်ဒေါ်နယ်ထရန့်လိုခေါင်းဆောင်တယောက်ရှိရာတည်ထားပြီးသူဟာသမ္မတဖြစ်တုန်းကကောင်းကောင်းအလုပ်လုပ်ခဲ့တယ်လို့အခုမှလည်းပြန်လာပြီးဒီလိုတန်ဖိုးတွေကိုပြန်အသက်သွင်းမှာပါတိုင်းပြည်နဲ့သမ္မတရုံးမှာဖျားသခင်နဲ့ဆိုင်နာတွေပြန်အသက်သွင်းမှာပ
ါသမ္မတဟောင်းထရန့်ရဲ့ဘာသာရေးနဲ့ပတ်သက်တဲ့ဇာတ်တွေက Evangelical နဲ့တခြား Conservative Christian တွေနဲ့သဘောတူပါတယ
် We will protect Christians
ခရစ်ယာန်တွေကိုကျွန်တော်တို့ရဲ့ကျောင်းတွေစစ်တပ်တွေအစိုးရမှကာကွယ်ပေးသွားမှာပ
ါဒါပေမဲ့လည်း Trump ကတမန် Conservative Christian တယောက်မဟုတ်ပါဘူးအင်းတော်နှစ်ကြိမ်ကွာရှင်းထားပူပြီးစီးပွားရေးမှတ်တမ်းတွေကိုလိမ်လည်မှုနဲ့တရားစွဲခံထားရပါတယ်။အဲဒီမှတ်တမ်းလိမ်လည်မှုထဲမှာအပြာဇာလန်းရိုက်တဲ့အမျိုးသမီးနဲ့လိမ်ဆက်ဆံခဲ့ပြီးနှုတ်ပိတ်ခငွေပေးခဲ့တယ်ဆိုပြီးလဲဆွဆွဲခံထားရတာပါ။အခုလိုတရားစွဲခံတဲ့ကိစ္စနဲ့ပတ်သက်ပြီးခရစ်ယာန်တွေရဲ့ယုံကြည်မှုမှာအားလုံးရဲ့အပြစ်တွေအတွက်တည်သွားခဲ့ရတဲ့သခင်ယေရှုနဲ့တူတယ်ဆိုပြီးထရမ့်ကသူ့အတူနှိုင်းရှင်နေတယ်လို့Robert Jones လို့လေးလာသူတချို့ကပြောပါတယ
် Trump is actually borrowed that
Frank ကဒီစကလုံးကိုလက်တလုံးငှားသုံးနေပါတယ်သူကခမည်းတော်အတွက်တရားစွဲခံနေရတာလို့ပြောတာကိုကြားဘူးပါတယ
်သူကဖခင်เจ้าပုံမှန်တက်သူမဟုတ်ပေမဲ့လည်းသူ့ရဲ့ True လူမှုကွန်ရက်မှာတော့တမာကျန်းစာစာအုပ်ကိုရောင်းဖို့ကြေညာပါတယ်ပြီးခဲ့တဲ့သမရရွေးကောက်ပွဲမှာ Lubu Evangelical Christian 10ယောက်မှာ10ယောက်က Trump ကိုရွေးခဲ့တယ်လို့ AP သတင်းဌာနကကြောက်ယူတဲ့စစ်တမ်းမှာဖော်ပြထားပါတယ်ဒီနေ့ဖြူးသူတေသနာဌာနကကောက်ယူတဲ့စစ်တမ်းမှာလူမဲ Protestant Christian တွေကဘိုင်ဒန်ကိုရွေးပါတယ်။ဘိုင်ဒန်ကစနေညသို့မဟုတ်တနင်္ဂနွေနေ့ဆိုရင်ကက်သလစ်ဘုရားကျောင်းတက်ပါတယ်။သူ့အိမ်ရှိတဲ့ဒလဝဲပြည်နယ်ကအိမ်သားမှာဒါမှမဟုတ်ဝါရှင်တန်မှာဆိုရင် George Town မှာသွားတက်တာပါ။သူ့ကိုထောက်ခံသူတွေကလည်းဒါကိုနားလည်ပါတယ
်။သူကအမျိုးသားကက်သလစ်အထက်တန်းကျောင်းတွေဖြစ်ပြီးသူ့ဘာသာရေးနဲ့ပတ်သက်ရင်အလေးနက်ထားသူပါ။ကျွန်တော်နားလည်တဲ့ဘာသာစကားနဲ့သူပြောနေတာပါ။
ပေါ်ယမ်မင်းကြီးနဲ့ဗာတီကန်မှာသမ္မတဘိုင်ဒန်နဲ့သမ္မတဂရောတို့2021ခုနှစ်မှာတွေ့ဆုံခဲ့ပါတယ်။ကိုဝင်ဖြတ်ချခွင့်ကိစ္စမှာအမြင်ကွဲပေမဲ့လည်းအမေရိကန်ရဲ့တမိုင်းမှာဒုတိယမြောက်ကက်သလစ်သမ္မတဖြစ်တဲ့ဘိုင်ဒန်ဟာဖခင်ကြောင့်ဆက်တက်ခွင့်ရမယ်လို့ပေါ်ယမ်မင်းကြီးဖရန်စစ်ကပြောခဲ့ပါတယ်။ဘိုင်ဒန်ရဲ့ကိုဝင်ဖြတ်ချခွင့်ကိစ္စအပေါ်ယက်တီချက်ဟာတချို့ကက်သလစ်တွေအတွက်တော့ရှုပ်ထွေးစေပါတယ်။အခုနောက်ဆုံးရွေးကောက်ပွဲစစ်တမ်းမှာကက်သလစ်တွေအကြားဘိုင်ဒန်နဲ့ထရန့်အပေါ်ထောက်ခံမှုကတဝက်စီရှိနေပါတယ
်။ Well the number one thing is the pro-life issue.
ကျမတို့ကအသက်ကအရေးကြီးပါတယ်။ဂျိုးဘိုင်ဒန်ကသူ့ဟာသူကက်သလစ်လို့ပြောပေမဲ့မမွေးသေးတဲ့ကျမတို့နိုင်ငံသားတွေအတွက်မရက်တီတာဟာတော့ယုံမကောင်းပါတယ
်။ဘိုင်ဒန်ကဘာသာရေးစကားပြောပြီးဆိုရင်အားလုံးပါဝင်ဖို့ကိုပြောပါတယ
်။ A universal message of hope, of joy, of love.
အားလုံးနားလည်ခံစားနိုင်တဲ့သတင်းစကားကတော့မျောလင့်ချက်နဲ့ချစ်ချင်းမြတ်တာပါခရစ်ယာန်ဂျူးဟိန္ဒူးမွတ်စလင်ဗုဒ္ဓဘာသာဘာသာပဲဖြစ်ဖြစ်ဘာသာမဲ့ပဲဖြစ်ဖြစ်ပါကျွန်တော်တို့လူသားတွေဟာဒီကမ္ဘာပေါ်မှာတယောက်ကိုတယောက်ဂရုစိုက်ဖို့အဓိကရောက်နေတာပ
ါအချို့အနေနဲ့ကတော့ဘိုင်ဒန်အနေနဲ့သူ့ဘာသာရေးယုံကြည်ရာကိုလိုရာအတိုင်းကျင့်သုံးပြီးတော့ထရမ့်ကတော့ဖျားသခင်ကသူ့ဘဝမှာရှိတယ်လို့လက်ခံထားတာပါခင်ဗျာ
ဒါကတော့လက်ရှိသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရန့်တို့ရဲ့ဘာသာရေးယုံကြည်ချက်ကိုးကွယ်ရာတွေအကြောင်းသတင်းဆောင်ပါကိုကိုငိမ့်ညံကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းတွေနဲ့သတင်းဆောင်ပါတွေကတော့ဒီလောက်ပါပဲကျမတို့ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေသတင်းတွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်အီးမေးလ်လိပ်စာ bamis@voenews.com ကိုပေးပို့နိုင်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းမှာတော့အပတ်စဉ်ခန္ဓာအစီအစဉ်တွေနားဆင်ရဖို့ရှိပါတယ်
ဗီယိုအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင်။ VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်မေလ31ရက်တောက်ကြနေညချမ်းမြန်မာဘာသာအစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါသုတဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမှတ်မှာတော့သာသနာပြန်ပွားရေးနဲ့စာနာကူညီရေးအနှစ်30ကျော်ဆောင်ရွက်ခဲ့သူတယောက်ရဲ့အကြောင်းကိုတင်ပြပေးထားပါတယ်။လူအများကိုကူညီပေးနေရင်းနဲ့လူအမျိုးမျိုးဘဝအထွေထွေရဲ့ဘဝတွေကိုမြင်တွေ့ခဲ့ရသလိုကိုယ့်ဘဝကိုယ့်အကြောင်းကိုလည်းပိုးပြီးတော့မှလေ့လာဆင်ခြင်သုံးသပ်မိစေတာကြောင့်တရားကိုအကောင်းဆုံးရှာဖွေတဲ့နည်းပါပဲလို့ကယူနာနဲ့စာနာကူညီခြင်းအထိပ္ပယ်ရတဲ့ရှုကြည့်ဗုဒ္ဓဘာသာဖောင်ဒေးရှင်းမှာနှစ်ပေါင်း30ကျော်ပရဟိတလုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့မတ်ဆာဗရီတန်ကပြောပါရယ်ထိုင်ဝမ်မှာဗုဒ္ဓဘာသာသီလရှင်တစ်ပါးကနေပြီးတော့ဥဆောင်ပြီးတော့1966ခုနှစ်ကစတင်ခဲ့တဲ့ရှုကြည့်ဖောင်ဒေးရှင်းဟာအမေရိကန်ပြည်ထောင်စုမှာပါတိုးချဲ့ပြီးတော့အခြေစိုက်ထားပါရယ်ဗုဒ္ဓသာသနာပြန်ပွားရေးနဲ့မြန်မာပါဝင်နိုင်ငံပေါင်း230ကျော်မှာစာနာကူညီရေးလုပ်ငန်းတွေကိုလှုပ်ဆောင်နေပါတယ်လို့လည်းမတ်ဆာဗရီနာတန်ကပြောပါတယ်မက်ခင်ဖြူထွေးကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာတင်ဆက်ထားတာရှုစားနာဆင်ပါရှင်
ကလာမမဆဗရီနာရှင်ဗီဒီယိုမီကန်နာမှာအခုလိုအချိန်ပေးပြီးတော့ပါဝင်ဆင်းနေပြရကျေးဇူးအများကြီးတင်ပါတယ်ရှင
့်မင်္ဂလာပါခင်ဗျထွေးရဲ့ကျေးဇူးပါပဲဒီအဲ့ဒီစကြီးကိုစိတ်ဝင်စားတာရဲ့နောက်ပြီးတော့ဒီမြန်မာဗုဒ္ဓဘာသာအကြောင်းကိုစိတ်ဝင်စားတဲ့အတွက်လည်းအများကြီးကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါရှင်အတိတ်ကလည်းပေါ့နော်ဒီမဆဗရီနာနဲ့ပတ်သက်ပြီးတော့စိတ်ဝင်စားဖို့ကောင်းတာကဒါအမေရိကန်ပြည်တော်စုမှအခြေစိုက်တဲ့ Buddhist Suci Foundation ပေါ့နော်ဗုဒ္ဓဘာသာရှိချီအဖွဲ့လို့ပြောရမယ်ထင်ပါတယ်ဖောင်ဒေးရှင်းတခုမှာအခုဆိုလို့ရှိရင်ဒါဟိုဗုဒ္ဓသာသနာကိုလည်းပြုရင် brighter အလုပ်တွေကိုလည်းလုပ်တဲ့ဒါ NGO အဖွဲ့တခုလည်းဖြစ်တဲ့ခါကျတော့လေဒီလိုအဖွဲ့အစည်းမျိုးမှာ Matt Sabrina နှစ်ပေါင်း30ကျော်တောင်မှအလုပ်လုပ်နေတယ်ဆိုတော့ဒီလိုဗုဒ္ဓဘာသာအဖွဲ့အစည်းတခုမှာသာသနာပြုလုပ်ငန်းတွေမှာဘယ်လိုပုံစံနဲ့စပြီးတော့ပါဝင်ဖြစ်ခဲ့တာလဲရှင်ပြောပြပေးပါလား
အစတုန်းကကျတော့ဟိုတက်ကရိုမှာပေါ့နော်တက်ကရိုမှာဆောက်လဲချိန်မှာတော့ major ကတော့တက်ကရိုမှာဖတ်တဲ့ major ကနေပြီးတော့ health science health administration ပေါ့ဒီကျမ်းမာရေးဘက်မှာဖတ်တယ်ဆိုတော့လေအဲ့ဒါအဲ့ချိန်တုန်းကဒီ US မှာနေပြီးတော့ Asian နဲ့ပတ်သက်ပြီးတော့အဲ့ဒီ free clinic ပေါ့အဲ့လိုကျမ်းမာရေးဥတာတဲ့ဥစားလေးကတခြားမှာတိတ်ပြီးတော့မရှိကြဘူးလေမရှိကြတဲ့ချိန်မှာနေပြီးတော့ the first free clinic ကနေပြီးတော့အဲ့ဒီ Asianစစ်ကြီး free clinic ကနေပြီးတော့ DLA မှာစပြီးစိုက်ကြတာပေါ့เนาะဒီပထမလုံးက global ကြတော့အဲ့ဒီကမ္ဘာမှာရှိတဲ့အကြီးဆုံးကတော့ထိုင်ဝမ်ကနေ1966ကနေစတယ်။နောက်ဒီလည်းရောက်တော့ဒီ US မှာကျတော့1989ခုနှစ်ကြတော့ဒီ LA မှာရှိတဲ့ Alhambra မှာနေပြီးတော့သူကစပြီးတော့ဖွင့်ကြတယ်လေ။ခွင့်တဲ့ချိန်မှာနေပြီးတော့အတွားလေတက်ကရိုမှာဆိုတော့အမေကနေပြီးတော့ပြောတာပေါ့။အော် major ကလည်းတူတယ် free clinic လည်းဆိုတော့ကုဟိုစာကုတို့လည်းရတယ်ပြီးတော့လည်းကုညီပေးလို့လည်းအဲ့ဒီပတ်ဝန်းကျင်ကမိသားအဲ့ဒီပတ်ဝန်းကျင်ရဲ့စီရတာလေးကိုလည်းကုညီလို့ရတယ်။အဲ့ချိန်မှာ free clinic ဆိုတာကလည်းအရှိတာဆိုတော့အဲ့ဒီ downtown မှာရှိတယ် Hollywood မှာရှိတယ်။အဲ့ဒီ free clinic လောက်ပဲရှိတယ်။ဒီ Asian community တွေထဲမှာဆိုရင်လည်းမရှိကြဘူးလေ။အာရှတွေထဲမှာမရှိဘူးဆိုတော့ကုညီပေးလို့လည်းရတယ်။ကု major ကလည်းနဲ့တူတယ်ဆိုတော့တိတ်ကောင်းပါပဲတဲ့အမေနဲ့နောက်တငယ်ချင်းတွေသူတို့ရဲ့တငယ်ချင်းအမေရဲ့တငယ်ချင်းတွေကလည်းထိုင်ဝမ်ကလာတယ်ဆိုတော့လေအလားနဲ့သူတို့ကအားပေးပြီးတော့အမှာသွားပြီးတော့လုံအားပေးခဲ့အဲ့ချိန်မှာပဲ Buddhist Suci Foundation ဆိုတာ Buddhist Suci Free Clinic ဆိုတာစပြီးတော့တည်တာပေါ့ဆိုတာ Suci ဆိုတာ Compassion and Relief ပေါ့ ကယူနာနဲ့နောက်ပြီးလူလေဝိုင်းကူညီလုပ်ပေးတဲ့အသင်းပေါ့နော်အဖွဲ့အစည်းလေးဆိုတော့အဲ့ထဲမှာနေပြီးဝင်ပြီးတော့မှပဲသူတို့စီမားနေပြီးတော့လှူအားပေးလှူအားပေးတဲ့ချိန်ကျမှကိုယ့်ရဲ့သူများကိုကူညီပေးတာမဟုတ်ဘဲနဲ့တကယ်တော့ကိုကိုကို benefit ရှိတာကိုယ့်အကြောင်းကိုပြီးတော့လေ့လာမိရဲ့ဆိုတော့ဟိုတရားထဲမှာပြောပြရလေဟိုတရားထိုင်နေဆိုလားဘာအတွက်လဲဆိုကိုယ့်အကြောင်းကိုလေ့လာကိုယ်ကြောင့်ကိုလေးလာမှပဲကိုခန္ဓာကိုယ်မှာရှိတဲ့ဖြစ်ပျက်ဆိုတာမြင်ရတယ်ဆိုတော့အဲ့ဒီဥစ္စာကလည်းဒီစကြီးမှာနေပြီးတော့သွားပြီးတော့လုံအားပေးတယ်သွားပေးတဲ့အခါမှာသူများကူညီတဲ့အချိန်မှာကြာရင်ကိုကိုကိုပို့ပြီးတော့လေးလာမိတာပေါ့နော်ကိုဘာဖြစ်လို့ဒီသူများနေပြီးတော့ဒီလိုဖြစ်ပျက်တာလေးတွေ့ရတယ်နောက်သူများလေးကနေပြီးတော့ဝမ်းနည်းမှုတွေစင်ရဲမှုလေချမ်းသာမှုလေပြောင်းလဲမှုတွေတွေ့ရတဲ့အခါမှာကြာရင်လေကိုကိုကိုလည်းပြန်စစ်ဆေးမိကြတယ်အဲ့ချိန်ကြတော့လေဟိုတစ်ဖက်ကျတော့မဟာယာနရဲ့ဗုဒ္ဓဘာသာအပြည့်မကိုသူများကူညီပေးတယ်နောက်ဒီထရဘာသာဆိုကိုမြန်မာပြည်ကတိုင်းရင်းသားရဲ့အဲ့ဒီဗုဒ္ဓဘာသာနဲ့ဥစ္စာနဲ့ကြာတော့ပြန်ပြီးတော့လေတခုလုံးဆက်ဆက်မိတာပေါ့တရားတစ်ဖက်ကထိုင်တစ်ဖက်ကလည်းအပြည့်မှသူများကိုကူညီပေးနေအဲ့နောက်ဖက်ကနေဆက်ပြီးတော့လေအာပြန်ပြီးတော့သွားပြီးတော့ဟိုနှစ်ခုလုံး practice ပြရပေါ့ဟိုဆရာဝန်တို့မျိုးပဲပေါ့နော်တစ်ဖက်ကစာဖတ်တဲ့ချိန်မှာစာဖတ်တယ်နောက်တစ်ဖက်က practical သွားလုပ်တဲ့အခါမှာသူများကူညီတဲ့ချိန်နဲ့နှစ်ခုပေါင်းတဲ့ချိန်ကြရင်တော့ကိုယ်သွားတရားဘက်ကလေ့လာမှုတွေကပို့ပြီးတော့ဟိုမြန်ပြီးတော့တရားပို့ရမိတယ်ပြပို့ပြီးတော့လေလိမ့်လာမိတာမိဖြစ်တာပေါ့လေနော
်အဲ့ဒီအခုပြောပြတဲ့အတိုင်းဆိုလို့ရှင်ရေအာမက်ဆပရီနာအဲ့ဒီအချိန်ကလေးကစပြီးတော့ဒီ Sweet Foundation နဲ့တခြားလုံးခုထိဆက်ပြီးတော့ရှိသွားတဲ့သဘောပေါ့နော်နှစ်ပေါင်း30ကျော်ဆိုတဲ့ခါကျတော့
ဖြစ်ပါလေ1989ခုနှစ်မှာစပြီးတော့လောအားပေးတဲ့အချိန်ကျတော့ဘာမှတော့သိမသိဘူးပေါ့အဲ့လိုပထမတော့ motivation ကတော့ကိုယ် major မို့လို့ဆိုရလဲ experience လေးရှိမလားဆိုပြီးတော့လုံမိတယ်ဒါပေမဲ့ဟိုသူများလေလူကြီးတွေကအမြဲပြောရယ်လေကိုပတ်ဝန်းကျင်အသက်အရေးကြီးတယ်ပတ်ဝန်းကျင်ကကောင်းတဲ့ချိန်ကျရင်ကိုလည်းကောင်းမယ်လူတော်လူကောင်းနဲ့ပေါင်းတင်တယ်ဆိုတဲ့ဥစ္စာကိုတွားပြီးစဉ်းစားမိရယ်လေငငယ်လုံးကအမေကနေပြောခေါ်ပြီးတော့ဒါမျိုးအတိုင်းဝိုင်းထဲမှာထည့်ပေးလိုက်တဲ့အခါမှာအဲ့ဒီလူလေးနဲ့အဲ့အမျိုးမျိုးတွေ့တာပေါ့တခြားက HIV တွေနဲ့လည်းတွေ့တယ်နောက်စင်ရတာလူလေးနဲ့လည်းတွေ့ဖြစ်တယ်နောက်တချို့လူကလည်းစိတ်မရှိဘဲနဲ့အဲ့ဒီဟိုဒေါလေးကအမြဲတမ်းကန်နေတာလေးတွေတွေ့တယ်အဲ့ဒီဥစ္စာလေးကိုငငယ်ကလေးကသူတို့လေးနဲ့ face to face နဲ့အဲ့လိုဝိုင်းပြီးရှင်းပေးတဲ့ခါကြရင်ကိုယ့်ရဲ့ patience ဥစ္စာကိုလည်း practice မိတာပေါ့ဟိုအဲ့လိုဖြစ်တယ်နောက်ပြီးတော့လည်းအဲ့ဒီနောက်ဆုံးကြတော့အဲ့ဒီ Mexico လို့ international လေးမှာလည်းသွားရတယ်လေဆိုတော့အဲ့ချိန်မှာနေပြီးတော့ GU အဲ့ဒီ Siggy Free Clinic မှာလုပ်ခဲ့တယ်ပြီးတော့လည်းနောက် Federal မှာရှိတဲ့အဲ့ဒီ organ donation ရဲ့ One Legacy မှာလည်းလုပ်ခဲ့လိုက်သေးတယ
်ဆိုတော့ဒီ Siggy Foundation ကနိုင်ငံတကာမှာလည်းဒါ pride အလုပ်တွေကိုလုပ်နေတယ်လို့နားလည်ပါတယ်ဆိုတော့ပြောမက္ကဆီကိုသွားတာတို့မျိုးလို့เนาะထိုင်ဝမ်မှာလည်းလုပ်ရတာမျိုးဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီလို pride အလုပ်တာတွေရှိလာရှင်ဒီ foundation နေနဲ့အကူအညီပေးတာတို့ဘာလို့ပေါ့เนาะ
စစ်ကြီးနဲ့ပတ်သက်ပြီးတော့လည်းမြန်မာပြည်ကိုအများကြီးကူညီပေးရလေမိမိရဲ့ခါမှာလည်းအများကြီးကျေးဇူးတင်တာပေါ့စစ်ကြီးနဲ့ပတ်သက်ပြီးတော့ဘာလို့ဆိုတော့သူတို့နဲ့တည်ပြီးတော့ဒီမြန်မာပြည်မှာနာကိဖြစ်တဲ့ချိန်ကြရင်ဒီနားမှာရှိတဲ့အဲဒီမြန်မာပြည်ကအသင်းတွေအများကြီးရှိရလေအဲဒီအသင်းတွေကိုပေါင်းပြီးတော့လည်းအဲဒီသူ fundraising တွေလုပ်တယ်ပြီးစစ်ကြီးဘက်ကလည်း million dollars နဲ့စိုက်ပြီးတော့လေမြန်မာပြည်မှာနာကိမှာဖြစ်လုံးကလည်းအဲဒီတောလီမှာသွားပြီးတော့လည်းကူညီခဲ့တယ်အဲစပားလေးကိုလည်းစိုက်ပေးတယ်ပြီးကူညီပေးတယ်နောက်အိမ်တွေအများကြီးတွေလည်းစောက်ပေးတယ်စောက်ပေးပြီးတော့အခုကနေပြီးတော့ဒီတဖက်ကနေပြီးတော့စကြီးကနေပြီးတော့ထိုင်ဝမ်အသင်းတို့ US အသင်းကနေပြီးတော့မြန်မာပြည်ကိုသွားကူညီခဲ့တယ်နောက်ပြီးတော့မြန်မာပြည်ကရဲ့ delay ထုံးစံအကောင်ကိုလည်းလေစကြီးကနေပြန်ပြီးတော့တင်ယူမိတယ်ဆိုတော့မြန်မာပြည်ကဥစ္စာကိုသူတို့အခုထိပြောနေတုံးပဲလေသူတို့အဲမြန်မာပြည်ရဲ့တကယ်ဟိုတကယ်ကူညီပေးတဲ့စိတ်ဓာတ်ကအမြဲရှိတဲ့ဥစ္စာ။ဘာဖြစ်လို့လဲဆိုတော့လေမြန်မာဒီမှာဆိုရင်တို့ကနေပြီးတော့စကြည့်မှာစပြီးပြောမယ်ဆိုရင်တို့ကနေပြီးတော့အဲ့ Master Chen Yan ဆိုတာတိလရှင်တပါးကနေပြီးတော့တို့ကနေပြီးတော့အဲ့ဒီစကြည့်ကိုစခဲ့တယ်လေ။စခဲ့တဲ့ခါမှာအဲ့အိမ်မှာရှိတဲ့ housewife ဆိုတဲ့အဲ့ဒီဟိုအိမ်မှုကိစ္စလုပ်တဲ့မိန်းမ၅ယောက်နဲ့ ဒီတီလာရှင်တပားနဲ့စခဲ့အခုက US တဲ့ now international နိုင်ငံအားလုံးက230နိုင်ငံအားလုံးကစကြည့်ရနေပြီးကိုညီခဲ့တာလည်းရှိခဲ့တယ
် Sister Miss Sabrina ပြောထားတဲ့အထဲမှာဒီ City Foundation ကိုစခဲ့တာကတီလာရှင်တပားနဲ့အရှင်မအမျိုးသမီး9ရောက်နဲ့စခဲ့တယ်ဆိုတာဒါ immediate စိတ်ဝင်စားဖို့ပြောရတော့ဒါအမျိုးသမီးတွေစခဲ့တဲ့အဖွဲ့အစည်းလို့ပြောလို့ရတာပေါ့နော်ဒါဆိုလို့ရှိရင်
ဟုတ်တယ်အဲ့ဒီကနေပြီးတော့စပြီးတော့နောက်အခုဆိုရင်ထိုင်ဝမ်မှာဆိုရင်ဆေးရုံ6ခုရှိသွားပြီနောက်ပြီးနေဥမာဟိုအင်ဒိုနီးရှားနိုင်ငံဆိုမွတ်စလင်နိုင်ငံလေအဲ့မှာဆိုရင်လည်းဗုဒ္ဓဘာသာရဲ့ဆေးရုံ site စောက်ထားတယ်ပြီးလုံအားပေးနေဆရာဝန်များတော့ဖြစ်ရလဲမွတ်စလင်တွေပဲပြီးဘာသာရေးမကွာပေါ့အားလုံးကနေပြီးတော့တူတူကူညီရဲ့အဲ့စစ်ကြည့်ထဲမှာလဲဘာသာမျိုးမျိုးရှိကြတယ်လူမျိုးမျိုးမျိုးရှိကြတယ်ဒါဆိုသူတို့ကဘာလေး comment ရှိတယ်ဆိုရင်အားလုံးကနေလူတွေကိုကူညီချင်ကြတယ်အဲ့ဒီစိတ်ဓာတ်ကအမြဲတမ်းရှိကြတာပေါ့ဆိုတော့အဲ့ဒါနဲ့ပဲအားလုံးကူညီကြတာပဲပြီး US မှာဆိုရင်လည်းเนาะအဲ့ဒီများတော့ဖြစ်ဒီစစ်ကြည့်ရဲ့ volunteer တွေကလဲဒီအင်ရှင်မတွေပဲအင်ရှင်မတွေအများများလေဆဆချင်းလာကြတော့သူတို့လေးကနေပြီးတော့စကားလေးကတိတ်မပြောတတ်အောင်ကိုပဲကူညီချင်တဲ့စိတ်ဓာတ်ပဲရှိကြတယ်။နောက်လှုပ်တာများတဲ့အချိန်ကျရင်အဲ့လိုမျိုးအပြင်ထွက်ပြီးတော့စကားပြောရလေပြီးမသိတဲ့လူနဲ့ပြောရင်းနဲ့ပြောရင်းနဲ့တော့သူတို့ရဲ့ leadership skill ဆိုရယ်တကယ်ခေါင်းဆောင်မှုဥစ္စာတွေကသူတို့လေးကတတ်သွားကြရောပြီး computer မတတ်တဲ့လူလည်း computer တတ်သွားကြရောဆိုတော့မင်းကလေးလို့အဲ့ဒီခေါင်းဆောင်မှုလာလို့ပြောအဲ့ဒီစကြည့်မှာအများများပါ
ဟုတ်ကဲ့ပါအခုလိုအချိန်ပေးပြီးတော့ဖြေချပေးတာကျေးဇူးများကြီးတင်ပါတယ်ရှင
်ဒီလောက်ကောင်ဆက်ပြီးတော့ I found the power
သာသနာပြန်ပွားရေးနဲ့စာနာကူညီရေးနှစ်30ကျော်ဆောင်ရွက်နေသူမတ်ဆာဗရီနာတန်းအကြောင်းကိုတင်ဆက်ပေးခဲ့တဲ့မက်ခင်ဖြူထွေးရဲ့အမျိုးသမီးခန္ဓာပါရှင်။သိပ္ပံနဲ့နီးပညာခန္ဓာအပတ်စဉ်ခန္ဓာမတိုင်ခင်မှာတော့တူတာဆောင်လေအမေရိကန်တခွင်စီစဉ်ကိုတင်ဆက်ပေးကြပါရစေ။လာမယ့်နိုဝင်ဘာလမှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာထောက်ခံမဲတွေရဖို့အတွက်သမ္မတကိုယ်စားလှယ်လောင်းတွေကလူနည်းစုတွေကိုပြစ်မှတ်ထားပြီးတော့စီယုံနေတာစစ်မှုထမ်းဟောင်းတွေအတွက်ဘယ်သမ္မတကိုယ်စားလှယ်လောင်းကပို့ပြီးတော့မှဆောင်ရွက်ပေးခဲ့ပါသလဲဆိုတာကိုဒီသတင်းပတ်ရဲ့သုတဆုံလေအမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်ကတင်ပြထားတာရှုစားနာဆင်ပါရှင်
အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့ရီပပ်ဘလစ်ကန်သမ္မတကိုယ်စားလှယ်လောင်းဒေါ်နယ်ထရမ့်တို့ဟာလူမဲမဲဆန္ဒရှင်တွေရဲ့ထောက်ခံမှုရဖို့အခုခါမှလဲလဲစီရင်နေပါတယ်။သူသာသမ္မတဖြစ်လာမယ်ဆိုရင်အမေရိကန်အားလုံးအကျိုးရှိလိမ့်မှာဖြစ်ကြောင်းဒေါ်နယ်ထရမ့်ကနယူးယောက်မှာအခုလိုပြောပါတယ်
။ It doesn't matter whether you're black
လူမဲပဲဖြစ်ဖြစ်လူညိုပဲဖြစ်ဖြစ်လူပြိုပဲဖြစ်ဖြစ်ဘယ်လိုသားရောင်ရှိတဲ့သူပဲဖြစ်ဖြစ်ရေးမကြည့်ပါဘူး။ကျွန်တော်တို့အားလုံးကအမေရိကန်တွေဖြစ်ပြီးတော့အနေရောင်းရဲ့တွဲညီညီဆောင်ရွက်ကြဖို့ပါ
ဂျိုးဘိုက်ဒန်ကလည်းသူအစိုးရဖွဲ့ထဲမှာလူမျိုးပေါင်းစုံပါဝင်ကြောင်းလူမှုတိုင်းဝိုင်းခေါင်းဆောင်တွေကိုမြေရှိကမှာအခုလိုပြောပါတယ
်။ဒီမိုင်းတခြားကျွန်တော်တို့အစိုးရအဖွဲ့ထဲမှာတခြားအစိုးရအဖွဲ့တွေတုန်းကထက် African American အမျိုးသမီးနဲ့တခြားလူနည်းစုတွေပို့ပြီးပါဝင်ပါတယ်။ဒါကြောင့်ကျွန်တော်တို့ကပို့ပြီးအလုပ်ဖြစ်မြောက်လုပ်နိုင်ကြပါတယ်
။နိုအမမာချစ်ပါမဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဘဲကိုစလဲလောင်းကိုမဲပေးရမလဲဆိုတာကိုဝေခွဲမရဖြစ်သူအများစုနေထိုင်ရာပြည်နယ်တွေကလူမဲမဲဆန္ဒရှင်တွေရဲ့ထောက်ခံမှုရဖို့ထရမ့်နဲ့ဘိုက်ဒန်ဟာအပြင်းထန်ကြိုးစားနေကြတာပါဖြူသူတွေတနစင်တာရဲ့လူမှုစစ်တမ်းမှာတော့2024သမ္မတရွေးကောက်ပွဲမှာအနိုင်ရလာမဲ့သမ္မတအနေနဲ့ပညာရေးနဲ့စီးပွားရေးခန္ဓာပိုတိုးတက်ကောင်းမွန်လာအောင်ဆောင်ရွက်ပေးဖို့လူမဲမဲဆန္ဒရှင်တွေကလိုလားနေကြတာပါ
We're going to bring success back to our
school. ကျွန်တော်ရဲ့အကြောဆောင်ရွက်ပါမယ်။မြို့တိုင်းကျွာတိုင်းလမ်းတိုင်းမှာလူနေမှုဘဝပုံမှန်တိုးတက်ကောင်းမွန်လာအောင်လဲဆောင်ရွက်တော့ပါမယ်
။ Biden Message စီရင်ရေးအဖွဲ့ကနယူးယောက်မှာ African American တွေကိုကြော်ညာနေအခုလို့စီရင်ပါတယ်။ Of course I hate these people. ကျွန်တော်ဒီလူတွေကိုတိတ်မုန်းပါတယ်လို့ Donald Trump ကပြောသွားတာပါ။Donald Trump disrespect Donald Trump လူမဲတွေကိုမတိလေးစားဆက်ဆံတာအသက်ဆမ်းမဟုတ်ပါဘူးလူမဲမိသားစုတွေကိုသူပိုင်းတိုက်ခန်းတွေငှားဖို့ညှဉ်းဆန်တာကြောင့်လဲတရားစွဲခံခဲ့ရသူပါအပြစ်မဲ့လူမဲနဲ့လူညိုဆယ်ကျော်သက်5ဦးကိုတရားံပေးဖို့လဲတောင်းဆိုခဲ့ဘူးပါတယ်လို့ပြောသွားတာပါ Trump မှာအညှိုးတေးကြီးသူဖြစ်တာကြောင့်သူသာအနိုင်ရမယ်ဆိုရင်လူနည်းစုဝင်တွေနှစ်တာလိမ့်မယ်ဆိုပြီး Biden ကအခုလိုပြောပါတယ်
Trump isn't running to lead America.
အမေရိကန်ကိုကောင်းကျိုးဆောင်ရွက်ဖို့ရွေးကောက်ပွဲဝင်တာမဟုတ်ပါဘူး။လက်စားချေဖို့အတွက်ပါ။အ
ဒီလိုလူမျိုးအနိုင်မရသင့်ပါဘူး။ဗစားချေဖို့စိတ်ကူးနဲ့အနာဂတ်ကိုတည်ဆောက်နိုင်မှာမဟုတ်သလိုလူနေမှုဘဝတွေလည်းတိုးတက်ကောင်းမွန်အောင်လုပ်ပေးနိုင်မှာမဟုတ်ပါဘူး။ဒါကြောင့်အမေရိကန်အားလုံးရဲ့အနာဂတ်အတွက်ကျွန်တော်ရွေးကောက်ပွဲဝင်ပြိုင်တာပါ
။ထရမ့်ကတော့လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့ဆိုးရွားရဲ့မူဝါဒကိုဥတည်ထားဝေဖန်ပါတယ်။တောင်ပိုင်း Bronx အရက်ကလူနည်းစုဝင်တွေကိုအခုလိုပြောပါရတယ်။
African Americans are getting slaughtered. African Americans are getting slaughtered. African Americans are getting slaughtered. တ ाने ချီတူတွေလည်းကျွန်တော်နိုင်ငံနဲ့လိမ့်ဝင်နေတာကြောင့်လူမဲနဲ့ Hispanic တွေအပေါ်မှာအကြီးမားဆုံးစိုးကျိုးတွေတက်ရောက်ကုန်ပြီးအလုံးလည်းမဲ့ဖြစ်အင်ဂျင်မဲ့တွေဖြစ်ကုန်သလိုဘာမှဂုဏ်ခေါ်ဆရာမကျွန်တော်ရဲ့အခြေအနေကိုရောက်ကုန်ပါတယ
် Trump ကိုအနိုင်ရဖို့လူမဲတွေရဲ့ထောက်ခံမဲ့လူရဲ့အကြောင်း Biden ကအခုလိုပြောရတယ
် You're the reason
အားလုံးရဲ့ထောက်ခံမှုကြောင့်သမ္မတဟောင်း Donald Trump ကိုအနိုင်ရခဲ့တာပါဒေါ်နယ်ထရန့်နောက်တစ်ကြိမ်အရှုံးသမားဖြစ်ဖို့လဲအားလုံးကအခရာကြပါလေ
။လွန်ခဲ့တဲ့၄နှစ်တုန်းကလူမဲ92ရာခိုင်နှုန်းကထရမ့်ထက်ဘိုက်ဒန်ကိုထောက်ခံခဲ့ကြပေမဲ့ခုအခါမှာတော့ဘိုက်ဒန်ကိုမဲပေးနိုင်ခြေရှိသူ89ရာခိုင်နှုန်းသာရှိပါတော့တယ်။ဒေါ်နယ်ထရမ့်ကိုတော့78ရာခိုင်နှုန်းကသာထောက်ခံကြတာပါခင်ဗျာ။2022ခုနှစ်မှာသမ္မတဂျိုးဘိုက်ဒန်လက်မှတ်ရေးထိုးပြဋ္ဌာန်းလိုက်တဲ့ပက်ဥပရေအရစစ်မှုထမ်းစဉ်ကာလအတွင်းအန်ရရှိတဲ့အစိတ်သက်တင်ခဲ့သူစစ်မှုထမ်းအောင်190နီးပါးဟာကျန်းမာရေးဆောက်ရှောက်မှုရရှိမှာဖြစ်ပါတယ်စစ်ပြန်တွေအတွက်ချမှတ်ပေးထားတဲ့အရင်ကျန်းမာရေးအသုံးစရိတ်ပမာဏကိုပက်ဥပရေပြဋ္ဌာန်းပြီးတော့တိုးပေးလိုက်တာပါဒီဥပရေပြဋ္ဌာန်းပြီးတဲ့နောက်ကျန်းမာရေးဆောက်ရှောက်မှုခံယူဖို့တင်ပြလာသူစစ်မှုထမ်းအောင်တန်းလောက်ကိုလည်းကူညီနိုင်ခဲ့တယ်လို့သမ္မတဘိုက်ဒန်ကပြောပါတယ
် Trouble breathing cancer simu danke zin kala atwin nung ga be an ye tin ke da chao khu kha ma atet shu jet da kin sa au nau kin sa yoga ye she khan sa ni ya du rui a ni ne pet u bri a ya ta win than saung zin ma phit khe de so da myo tat te pya sia ma lu do ba bu
tu so ya le that ma simu dan haung rui cham ma ye win sa mu be du rui twa party ni ye long ga tabor du pya than pe lite u bri paung 30 jaw rui lu le tamara python ga thauk pya ba de
We've increased resources to end veteran homelessness. စစ်မှုထမ်းဟောင်းတွေအင်ဂျင်မဲ့ဖြစ်နေတဲ့ပြဿနာကိုအဆုံးသတ်ဖို့ပိုမိုထောက်ပံ့ပေးခဲ့တယ်လို့စစ်မှုထမ်းဟောင်းတွေစိတ်သက်ကြဆင်းပြီးကိုယ့်ကိုယ်ကိုအဆုံးစီရင်တာတွေအဆုံးသတ်နိုင်ဖို့လဲစိတ်ချမ်းသာရေးပညာရှင်ယာနဲ့ချီကိုသင်တန်းတွေပေးခဲ့အလုပ်ခန့်ခဲ့ပါတယ
်2024သမ္မတရွေးကောက်ပွဲနီးကပ်လာတာဖြစ်တဲ့အတွက်သမ္မတဟောင်းဒေါ်နယ်ထရမ့်ကသူ့လက်ထက်မှာစစ်မှုထမ်းတွေခံစားခွင့်ပိုရခဲ့ကြောင်းညင်းခုပြောဆိုပါရဲမနစ်နိုဝင်ဘာလကရမ်ဘဲလူမှုကွန်ရက်မှာထရမ့်ကအခုလိုပြောပါရဲ
We have 33,000
ဒေါ်လာနေထိုင်ရတဲ့အင်ဂျင်မဲ့စစ်မှုထမ်းဟောင်း3,300လောက်ရှိပါတယ်ကျွန်တော်တာဝန်ယူခဲ့တဲ့၄နှစ်ကာလအတွင်းတော်တော်များများကိုကူညီနိုင်ခဲ့ပြီးတော့အခုကူညီနိုင်တဲ့ပမာဏရော့ကျသွားတာကရှက်စရာပါ
သူသာပြန်ရွေးခံရမယ်ဆိုရင်ဒီအခြေအနေကိုပြောင်းလဲပြစ်မယ်လို့လည်းဆိုပါတယ
် On day 1 I will sign an executive
တာဝန်စတင်ထမ်းဆောင်တဲ့နေ့မှာပဲသမ္မတအမိန့်ကြေညာချက်လက်မှတ်ရေးထိုးပြီးတော့ဂျိုးဘိုင်ဒန်ချပေးထားတဲ့တရားမဝင်နိုင်ငံခြားသားတွေအတွက်နေစရာနဲ့ဒေယူပို့ဆောင်ရေးဈေးတွေကိုရပ်ဆဲပြီးအဲ့ဒီကရလာတဲ့ငွေပမာဏတော်တော်များများကိုနေစရာနဲ့ကျန်းမာရေးဆောင်ရှောက်မှုခံယူဖို့လိုအပ်တဲ့အင်ဂျင်မဲ့စစ်မှုထမ်းအောင်းတွေအတွက်သုံးစွဲပါမယ်
သမ္မတဘိုင်ဒန်နဲ့ထရမ့်လက်ထက်မှာစစ်မှုထမ်းဟောင်းတွေအတွက်ကျန်းမာရေးဆောက်ရှောက်မှုခံယူခွင့်တိုးချမှတ်ပေးတဲ့အတွက်အမေရိကန်လူမှုဆောက်ရှောက်ရေးလှုပ်သားများအသင်းကြီးကကြီးကြီးအတိအမှတ်ပြုရတယ်။စစ်မှုထမ်းဟောင်းတွေအနေနဲ့အခုအခါအမေရိကန်စစ်မှုထမ်းဟောင်းဌာနအပြင်တခြားနေရာတွေမှာလည်းကျန်းမာရေးဆောက်ရှောက်မှုရယူနိုင်တာပါ
individuals have been experiencing တော်တော်များများအနေနဲ့ကျန်းမာရေးဆောင်ရှောက်မှုရနိုင်ဖို့အတွက်အခက်တွေ့နေတာပါစစ်မှုထမ်းဟောင်းတွေအနေနဲ့အထောက်အထားလုံလုံလောက်လောက်မပြနိုင်တာကိုယ့်လှည့်ရောက်ဖို့အကြကြီးစောင့်ရတာနောက်တစ်ခုကတော့ဝန်ဆောင်မှုပေးတဲ့ဌာနတွေအနေနဲ့နှောင့်နှေးကြံ့ကြာနေတာတွေကြောင့်ပ
ါနောက်ထပ်လာမဲ့သမရအနေနဲ့စစ်မှုထမ်းဟောင်းတွေရဲ့စိတ်ချမ်းသာရေးဆောက်ရှောက်မှုခံယူခွင့်ရဖို့လဲအလေးပေးဆောင်ရွက်ပေးစီလူကြောင့်S3 ကပြောရတယ်အထူးသဖြင့်စိတ်ကျမ်းမာရေးပညာရှင်တွေရှားပါးတာကြောင့်ပို့ပြီးတော့လေးထားဖို့လူကြောင်းလဲသူကထောက်ပြပါရခင်ဗျာ
ကိုအောင်တင်ဆက်ပေးခဲ့တဲ့သုတဆုံးလေးအမေရိကန်တခွင်စီစဉ်ပါရှင်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာခန္ဓာကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့မြန်မာနဲ့မြေရှားအလားအလာအပိုင်းလေးကိုတင်ဆက်ပေးထားပါတယ်အဲ့ဒီမှာတော့မြေရှားတတ်ထုကိုမြန်မာမှာဘလို့မျိုးထုတ်လုပ်နိုင်ပါသလဲဆိုတာကိုတင်ဆက်ပေးထားတာဖြစ်ပါတယ်။ကမ္ဘာမှာမြေရှားတတ်ထု တတိယအများဆုံးထုတ်လုပ်တဲ့မြန်မာနိုင်ငံမှာတံမိုးကြီးတဲ့လေးတဲ့မြေရှားသတ္ထုထွက်ပေမဲ့ဓာရီကိုတရားဝင်တူးဖော်ထုတ်လုပ်တာမျိုးမဟုတ်သလိုစနစ်တကျရှာဖွေစူးစမ်းမှုကိုလည်းမလုပ်နိုင်သေးပါဘူးမြမမြေရှားကိုစနစ်တကျရှာဖွေဖော်ထုတ်ဖို့ဘယ်လိုများလှုံ့ဆော်နိုင်ပါသလဲဆိုတာကိုဩစတြေးလျနိုင်ငံဓာတ်သတ္ထုရှာဖွေတူးဖော်ရေးအကြံပေးဒေါက်တာဦးအောင်ဘွားကိုဒေါ်ခင်မျိုးသက်ကမေးမြန်းပြီးတော့တင်ပြထားတာရှုစားနာစင်ပါရှင်
သူမြေရှားသတ္တုကမြန်မာနိုင်ငံမှာဒီနေရာတော်တော်များများမှာတွေ့နေရတော့နော်ဆိုတော့မြေရှားသတ္တုကိုဟိုမိုင်းဖြစ်အောင်တူးဖို့ဒါလာဘယ်လိုရှိပါလဲဆရာဒီမြေရှားသတ္တုမိုင်းနေဖြစ်လာတော့ဘယ်နေရာတွေမှာလုံနိုင်လဲ
အဓိကအားဖြင့်တော့ခုနကမူရင်းသတ္တုတိုင်းနဲ့နှောင်းချဒုတိယအကျင့်ဖြစ်လာတဲ့ secondary deposit နဲ့ကြည့်မယ်ဆိုရင်ကျွန်တော် secondary deposit ကအင်မတန်လွဲပါတယ်။ဘာဖြစ်လို့လဲဆိုရင်ကြောက်ကြေမွာခြင်းဒီထဲမှာကျွန်တော်တူးရတာအင်မတန်လွဲတယ်။ဥပမာဆိုရင်ဒီ clay deposit ဆိုရင်ကချင်ပြည်နယ်မှာတူးရတာလွဲတယ်။နောက်ပြီး process လုပ်တာလည်းလွဲတယ်။ဒါပေမဲ့လို့ဟိုအမှန်တိုင်းပြောရရင်တော့စီးမရှိကမ်းမရှိလုပ်မယ်ဆိုရင်တော့ကျွန်တော်တို့ဒီပတ်ဝန်းကျင်ပျက်စီးမှုတွေကတော့အများကြီးရှိပါတယ်။အဲ့ဒီလို့တတ်ထူတိုင်မျိုးကတနင်္လာရီကမ်းမြောင်ဒေသအဲ့ဒီကနော်ကရနိုက်တွေရှိတဲ့နေရာတွေပေါ့ရှမ်းပြည်မြောက်ပိုင်းနောက်ပြီးတောင်ပိုင်းအဲ့ဒီနေရာမျိုးတွေမှာဒီလိုခြေမွာခြင်းကြောင့်ဖြစ်ပေါ်လာတဲ့မြေရှားတပ်ထုတိုင်မျိုးတွေပေါ်ထွက်လာနိုင်ပါတယ်နောက်တစ်ခါတန်ဖြူအဖြိုက်နဲ့တွဲနေတဲ့ဂရနိုက်တွေပက်ကမာတိုက်တွေအဲ့ဒီထဲတွေမှာလည်းပဲမူရင်းတပ်ထုတိုက်တွေကျွန်တော်တို့တန်ဖြူအဖြိုက်နဲ့တူးတို့တူတို့နဲ့အတူမြေရှားတပ်ထုတိုက်တွေဥပမာနောက်လစ်သီယမ်တို့နီယိုပီယမ်တို့အဲ့ဒါတွေကတွေ့နိုင်ပါတယ်ပြီးတော့ကျွန်တော်ဟိုပေါ့လေပြောသွားတဲ့လစ်သီယမ်ပေါ့လေလစ်သီယမ်မှာကျွန်တော်တို့ပက်ကမာတိုက်ကိုအဓိကဦးစားပေးပြီးပြောတယ်ခုလည်းပဲမြေရှားတပ်ထုတိုက်ကပက်ကမာတိုက်ကတွေ့နိုင်တဲ့ကြောက်ပါပြီးတော့မြန်မာပြည်မှာကံကောင်းသလားတော့မသိဘူးအဲ့လိုကြောက်မျိုးတွေအင်မတန်များတယ်ဂရန်တိုက်ထဲမှာ rare art ရှိတယ်နောက်တစ်ခုကပက်ကမာတိုက်ထဲမှာလည်း rare art ရှိတယ်နောက်တစ်ခါကျွန်တော်တို့ဒီမုံရွာဘက်မှာလည်းပဲမုံရွာ calling wind တို့အဲ့ဒီထဲဒီမှာအလားအလာရှိတယ်ကျွန်တော်တို့ရှာဖို့လေ့လာဖို့ဒီအများကြီးလိုပါတယ်အဲ့ဒါဒီကိုတော့ cut drop ပေါ့လေမူရင်းကတူးတဲ့ခါမှာတော့ခုကျွန်တော်တို့ဒီမီတိုလိုဟိုပေါ့ဟာမင်းကြီးတို့ဒီမူရင်းကြောက်တည်တဲ့မှာတူးရတယ်ဆိုတော့သူကတော့နည်းနည်းလေးပို့ပြီးမှခက်မယ်ခုနကကျွန်တော် secondary ကတော့တော်တော်လေးလွဲပါတယ်ဟို weather နဲ့ဟို left right တို့ဘာလို့ကလေးတို့ဘာလို့တဲ့မှာတွေ့ရ
မြန်မာနိုင်ငံမှာအခုပေါ့နော်ဟိုတွေ့တဲ့မြေရှားတပ်တူကဟိုလေးတဲ့မြေရှားတပ်တူတွေပေါ့နော်ဆိုတော့မျိုးစားဘယ်နှခုလောက်ဗမာပြည်မှာတွေ့ပါလဲဆရာ
အဓိကအားဖြင့်တော့အဲဒီကချင်ပြည်နယ်မှာတော့အဲဒီ WCN နဲ့ဟိုတာပီယန်တွေ့တယ်နောက်ပြီးတချို့နေရာတွေမှာ record ရဆိုရင် monocyte ဆိုတဲ့ light rare element တွေတွေ့ထားတယ်ဒီတောင်ပိုင်းနေမှာအဲဒီ beach ဆင်းနေမှာတွေ့ထားတယ်လို့ဟို record တချို့ article တွေကပြောပါတယ်ပြီးတော့ဒါမျိုးလို့ကျွန်တော်တို့အဲဒီမြန်မာပြည်မှာလိုအပ်တာအသေးစိတ်လေးသာတိုင်းတာမှုရှာဖွေမှုတွေကျွန်တော်အများကြီးလိုပါတယ်အထူးသဖြင့်ကျွန်တော်တို့တွေ့ပြီးတူးတယ်ဆိုတော့ကချင်ပြည်နယ်နေရာပဲရှိပြီးတော့တပ်ထုတွင်ဝင်ကြီးဌာနလှုပ်ထားတဲ့နေရာတွေရောကျွန်တော်ပြောတဲ့နေရာတွေမှာပါကျွန်တော်တို့အသေးစိတ်စနစ်တကျအဲဒီပေါ်တဲ့မြေရှားတပ်ထုတိုက်ကိုရှာဖွေမှုတွေကျွန်တော်တို့မလုပ်ရသေးပါဘူးဒါတရားအများကြီးလုပ်မယ်ဆိုလို့ရှိရင်မြေရှားတပ်ထုတိုက်တွေကျွန်တော်မတွေ့ရသေးတဲ့တပ်ထုတိုက်အလားအလာတွေအများကြီးရှိလို့တပ်ထုတိုက်အစ်စ်တွေပေါ်ထွက်လာနိုင်မယ်လို့လည်းကျွန်တော်ယုံကြည်ပါဘူ
းမြန်မာနိုင်ငံမှာမြေရှားတပ်ထုဟိုထုတ်ရဘယ်လိုထုတ်ပါမလဲဆရာဒီရှာဖွေတဲ့နီလန်းလေးတွေပြောပြပေးပ
ါဟုတ်ကဲ့ကျွန်တော်တို့ဒီမြေရှားတပ်ထုရှာဖွေရေးနီလန်းတွေမှာကျွန်တော်အဓိကအားဖြင့်သုံးတာတော့ဟိုစားဘူမိဓာတုဗေဒမတက်ဒါကိုကျွန်တော်တို့ဘူမိဗေဒနီလန်းနဲ့တွဲပြီးတော့သုံးကြပါဥပမာကျွန်တော်တနင်္လာရီကမ်းမြောင်တီတခြားနောက်ပြီးတော့မှတချို့ဂရနိုက်တွေရှိတဲ့နေရာတွေအဲ့ဒီနေရာတွေကိုတပ်ထုရှာဖွေရေးလုပ်တော့မယ်ဆိုရှင်အဲ့မှာရှိတဲ့ကြောက်နေမှုနေရာတွေကိုယူမယ်ကရနိုက်တို့မို့ဘက်မတိုက်ကြောက်နေမှုများတွေကိုယူမယ်ဒီမြေစည်းလွားနမူနာပေါ့ swine sample တွေယူမယ်နောက်ပြီးတော့မြေချောင်းတွေထဲမှာ swine sediment ဆိုတဲ့အနယ်တွေကိုယူမယ်နောက်ပြီးတော့မှ heavy mineral collection ပေါ့ဘာလဲဆိုရင်အဲ့အနယ်တွေကိုကျင်ပြီးတော့မှ heavy mineral တွေကိုယူမယ်အဲ့လိုယူပြီးတော့မှအဲ့မှာပါဝင်တဲ့ရေရှားသတ္ထုတွေကိုကျောင်းစမ်းသပ်မယ်ဒါလည်းမကပါဘူးတစ်ချိန်ထဲမှာပဲခုနကကျွန်တော်ခဏခဏပြောခဲ့ပြီးပြီတန်ဖြူအဖြိုက်အတင်းတန်စတင်နောက်ပြီးတော့မှ lithium Italian TA နောက်ပြီး Niobian NB ဆိုတော့သူနဲ့အစိုးစိတ်ပေါ့လေပူးကျွဲပြီးတွေ့နိုင်တဲ့အဲတတ်ထုတွေကိုပါကျွန်တော်စမ်းသပ်တယ်
အဲ့လိုစမ်းသပ်ခြင်းအပြင်ကျွန်တော်တို့အခုအဓိကမြေရှားတတ်သူတက်ကတာဂက်ဖြစ်တော့မြေရှားတတ်သူတက်ဖြစ်ပေါ်လာနိုင်အတုံးကိုတွေးရှိနိုင်တဲ့နေရာတွေကိုကြောက်သေးမှာဖြစ်ဖြစ်အဲ့မှာကျွန်တော်တို့ blazer တပိုးစီးတဲ့မှာဖြစ်ဖြစ်နောက်ပြီးတော့မှ beast ဆင်းနေတဲ့မှာရှိစီဘယ်နေရာဟာအလားလားအကောင်းဆုံးမြေရှားတတ်သူတက်နေရာဆိုတာကိုတွေ့လာမယ်အဲ့ဒါတွေကိုကျွန်တော်တို့ဘုံမိပေးတာအရာမြေပုံတွေထုတ်မယ်နောက်ပြီးတော့မှအဲ့မှာပါဝင်တဲ့တွန်းချွက်တွေကို analyze လုပ်မယ်။နောက်ပြီးတော့ကြောင်မျိုးစားတွေကိုခွဲမယ်။ခွဲပြီးတော့မှကျွန်တော်တို့အလားလာအကောင်းဆုံးနေရာတွေကိုရွေးချယ်ပြီးတော့မှအဲ့မှာအသေးစိတ်ရှာဖွေမှုတွေပြုလုပ်ဖို့လိုပါတယ်။ဒါနဲ့မကပါဘူး။ကျွန်တော်ခုနကမကြမ်းကြပြောခဲ့တဲ့မြန်မာပြည်တနင်္လာရီကမ်းမြောင်တစ်လျှောက်မှာရှိတဲ့တန်ဖြူအပြိုင်နဲ့မိုင်းတွေတချို့ကတော့ဂျိုင်းမာလီပေါ့လေ။ဟိုမူရင်းထဲမှာဟိုဆိုကြောက်ထဲမှာတူးတဲ့ဟာတွေအဲ့ဒါမော်ချီတို့လို့ကျွန်တော်တို့စာမြင့်ကြီးတို့လို့တချို့ကတော့ရည်စီတော့ blazer deposit တွေအများကြီးရှိပါတယ်။ရာနဲ့ချီပြောရှိပါ။အဲ့ဒီဟာတွေကိုလည်းပဲကျွန်တော်အသေးစိတ်သူတို့ရန်နေပေါ့လုတ်ထားတယ်။ damp လုတ်ထားတယ် mind damp တွေကိုကျွန်တော်တို့ခုန element တွေကို analyze လုပ်ခြင်းအပြင်မြုပ်ွယ်နေတဲ့ဒီမြေရှားသတ္ထုတိုက်တွေ lithium deposit တွေနောက်အခြားဘုရားပေါ့ရှားပါသတ္ထုတွေဟာပေါ်လာလိမ့်မယ်လို့ကျွန်တော်ယူဆ။ဟုတ်ကဲ့
။ဆက်မြေရှားသတ္ထုကိုအဓိကဘယ်နေရာတွေမှာသုံးပါလဲဆက်။
မြေရှားသတ္ထုတွေကိုဒီနေ့ technology advance ဖြစ်လာတာနဲ့အများ mobile phone တွေမှာသုံးတယ် computer တွေမှာသုံးတယ် PC ကားတွေမှာလည်းသုံးတယ် television တွေမှာလည်းသုံးတယ် long term rechargeable battery တွေမှာလည်းသုံးတယ်နောက်ပြီးတော့မှဒီ magnet ပေါ့လေ eminent very strong magnet လုပ်ငန်းတွေမှာသုံးတယ်နောက်တစ်ခါကျွန်တော်တို့ရေနံ refining industry မှာလည်းသုံးတယ်ကျွေးတဲ့မြေတွေနဲ့ဖန်လုပ်မှန်လုပ်ငန်းတွေမှာသုံးတာကိုတွေ့ရပြီးတော့နောက်တစ်ခါကျွန်တော်တို့ medical imaging လို့ခေါ်တဲ့ MRI တို့ CT scan တို့အဲ့ဒီနေရာတွေမှာလည်းသုံးတယ်နောက်တစ်ခုကထူးထူးခြားခြားသုံးတဲ့ဟာကmetal alloy ပေါ့လေနောက်ကဒီ defense ဒီကာကွယ်ရေးစစ်ရေးအဲ့ညာတွေမှာသုံးတယ်သူကဘာလဲဆို radar detection လုပ်တဲ့အခါမှာသုံးတယ်နောက်ပြီးတော့ဒီပင်တန်းအောက်မှာရှိတဲ့ object ကိုရှာတဲ့အခါ sonar detection အဲ့ဒါတွေနောက်တစ်ခုသုံးတယ်နော် laser ပေါ့ဒီ target တွေကိုခံမနေနေရာမှာအဲ့စစ်ပဆိုင်ရာကာကွယ်ရေးခေါလန်းရေးအဲ့ဒီဒီမှာလေးတွင်တွင်ကျကျသုံးတာကိုကျွန်တော်တွေ့ရပါတယ
်။ဓာတ်တုရှာဖွေတူဖို့ရည်အကြံပေးဒေါက်တာဦးအောင်ပွားရဲ့ပြောကြားခြင်းလည်းပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်။
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကတလဲပြောပြပေးပါမယ်ရှင
်အမေရိကန်နဲ့တရုတ်စစ်တပ်အချင်းချင်းဆက်ဆံရေးလာမယ့်လပိုင်းတွေအတွင်းမှာပြန်ဆသွားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကဒီကနေ့မှပဲပြောကြားလိုက်ပါတယ်။နှစ်နိုင်ငံလုံခြုံရေးဆိုင်ရာဆက်ဆံရေးပြန်လည်တည်ငြိမ်လာတဲ့အပေါ်မှာတရုတ်အစိုးရကလည်းအမွန့်တင်ပြောကြားပါတယ်။ Shangri-La လုံခြုံရေးဆိုင်ရာဆွေးနွေးပွဲအတွက်စင်ကာပူနိုင်ငံကိုရောက်နေကြတဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့တရုတ်ကာကွယ်ရေးဝန်ကြီးဒုံကျွန်းတို့ဒီကနေ့ Shangri-La ဆွေးနွေးပွဲဘေးမှမှာတရားတွေ့ဆုံခဲ့ကြပြီးတဲ့နောက်နှစ်နိုင်ငံစစ်ပယ်ဆက်ဆံရေးပြန်ဆဖို့ပြောဆိုလာတာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်တပ်မှုကြီးတွေကြားမှာတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးမှုတွေကိုလာမယ့်လပိုင်းတွေအတွင်းပြန်လည်စတင်မယ်လို့ဝန်ကြီး Austin ရဲ့ပြောကူတော့ပင်နကွန်ကထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်။မြမရေးကိုဒီ Shangri-La လုံခြုံရေးဆိုင်ရာဆွေးနွေးပွဲမှာပဲမြမရေးနဲ့ပတ်သက်ပြီးတော့လည်းဒီတတ်တမန်ရေးအရာချင်းကဲဆောင်ရွက်မှုတွေကိုဒီဆိုင်မှတ်မှတ်လုပ်သွားဖို့လိုအပ်တဲ့အကြောင်းကိုဆွေးနွေးခဲ့ကြပါတယ်။ဒီနိုင်ငံစုံကကာကွယ်ရေးဆိုင်ရာအကြီးအကဲတွေတက်ရောက်တဲ့ Shangri-La Dialogue လို့ခေါ်တဲ့အာရှပစိဖိတ်ဒေသတွင်လုံခြုံရေးညီလာခံပထမနေ့မှာမြမငင်းကြေးအမြင်မတူမှုကြားကတတ်တမန်အခွင့်အလမ်းဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးခဲ့ကြတာပါ။မြန်မာရေးနိုင်ငံတကာကဘယ်လိုချင်းကပ်တင်တယ်လဲဆိုတာကိုဆွေးနွေးကြတာမှာအင်ဒိုနီးရှားနိုင်ငံအာဆီယံဥက္ကဋ္ဌတာဝန်ယူခဲ့တော့ကလို့မြန်မာရေးမှာအထူးကြတဲ့အဖွဲ့တွေအားလုံးချိတ်ဆက်ဆွေးနွေးပြီးနိုင်ငံတကာကလည်းအလိုက်တင်ချိတ်ဆက်ပြီးတော့ဒီဇိုင်းမတ်မတ်ပြောဆိုလုပ်ကင်ဖို့လိုအပ်တယ်လို့မြန်မာနိုင်ငံဆိုင်ရာအင်ဒိုနီးရှားအထူးကိုယ်စားလှယ်ရုပ်အကြီးအကဲငူဝါဆွာဂျွန်ဝန်ကပြောကြားခဲ့ပါတယ်ရှင်မြန်မာနိုင်ငံရဲ့အချက်အတဲနဲ့ပြည်ပကဟာဒေတာတွင်တည်ငြိမ်ရေးအပေါ်မှာနောက်ထပ်ချင်းချောက်မှုတွေဖြစ်မလာခင်နိုင်ငံတကာအနေနဲ့မြန်မာရေးကိုဝိုင်းဝန်းကူညီပေးကြဖို့နဲ့မြန်မာပြည်ပကမှာပါဝင်ပတ်သက်နေသူတွေအနေနဲ့အရက်သားပြည်သူတွေနဲ့အကူအညီပေးရေးအဖွဲ့တွေကိုကောက်ကွယ်ပေးဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်နီကမနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှာတိုက်တွန်းတောင်းဆိုသွားပါတယ်ရှင်
နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်ဖြူထွေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ TN1 ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားတော်ရဆင်ပေးခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOA ရဲ့တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြကြပါသေးရှင်
This program has come